Welcome to the Voice of America in Burmese.
ဒီအောင်ကင်းဝဲညညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2024ခုနှစ်ဇူလိုင်လ21ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ဖြင့် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရနိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကောင်းလေးဦးပါဒီညနားဆင်ရမယ့်သတင်းလေးထဲမှာတော့ Hezbollah နဲ့တက်ကူအီဇွေးစစ်တပ်ကလေကြောင်းကတက်ခိုက်ပါတယ်လူကျန်မှုကျူးစားခံရခဲ့ပြီးနောက်တမရောင်းထရန့်ပထမဆုံးအကြိမ်စီအိုရီခီထွက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူပြောပြပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းလေးပြည်ရဲ့နောက်မှာတော့သတင်းထိုင်းနိုင်ငံဘက်ကသတင်းဆောင်ပါတပုတ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာဆိုရင်တော့
The people of Myanmar are engaged in a historic, extraordinarily courageous.
ဒီမနက်ကဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ပြောသွားတာဖြစ်ပါတယ်။ဆက်သွယ်မိ мян ကအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါပြင်နောက်ထပ်အပတ်စဉ်ကဏ္ဍဒီမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းရဲ့မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
လေဗန်နငယ်ခြေဆိုင်ဟက်ဆူလာဖွဲ့ရဲ့လက်နက်တပ်တွေကိုညဘက်မှာတိုက်ခတ်ခဲ့တဲ့အကြောင်းအီဇီစစ်တပ်ကဒီနေ့ပဲအတည်ပြုလိုက်ပါတယ်လေဗနန်နငယ်တောင်ဘက်အတွင်းဘက်ကလက်နက်တပ်တစ်ခုကိုအီဇရဲလ်ရဲ့လေကြောင်းတိုက်ခတ်မှုခံခဲ့ရတဲ့အကြောင်းအစိုးရပိုင်မီဒီယာတွေကဖော်ပြခဲ့ပြီးနောက်အီဇရဲလ်ကအတည်ပြုခဲ့တာပါလေဗနန်တောင်ဘက်ကရော့ကက်ဒုံးတွေနဲ့လက်နက်တွေတူလောင်ထားတဲ့ဟက်ဆူလာဖွဲ့ရဲ့လက်နက်တိုက်တစ်ခုကိုအီဇရဲလ်တပ်ကတိုက်ခတ်တဲ့အကြောင်းစစ်တပ်ကထုတ်ပြန်ချက်မှာပြောဆိုထားပါတယ်ပြီးခဲ့တဲ့အောက်တိုဘာ9ရက်ပါလက်စတိုင်းစစ်သွေးပြောက်အုပ်စုဟာမတ်ကအီဇရဲလ်ကိုဝင်ရောက်တိုက်ခတ်ခဲ့ရာကဂါဇာစစ်ပွဲစတင်ချိန်ကလေးကအီဇရဲလ်နဲ့ဟက်ဆူလာတို့ကြားနေဆက်မှာအပြန်အလှန်တိုက်ခတ်နေကြတာပါအီဇရဲလ်နဲ့ဆက်နဲ့ကီလိုမီတာ30လောက်ကအက်ဒလုံမြို့မှာလက်နက်တိုက်တစ်ခုကိုအီဇရဲလ်တပ်ကပြစ်မှတ်ထားတိုက်ခတ်တဲ့အကြောင်းလေဗနွန်နိုင်ငံပိုင် NNA သတင်းကဖော်ပြခဲ့ပြီးအရသား6ယောက်ဒဏ်ရာရတယ်လို့လည်းပြောဆိုထားပါတယ်တိုက်ခတ်ခဲ့ပြီးနောက်ပိုင်းတနအီလောက်ကျောင်းရော့ကက်ဒုံးပောက်ကွဲမှုတွေရှိခဲ့တဲ့အကြောင်းလဲအွန်လိုင်းဗီဒီယိုနဲ့တူသတင်းကဖော်ပြခဲ့ပါတယ်ခင်ဗျာ
ဒီနေ့မနေ့အစောပိုင်းမှာယေမန်နိုင်ငံတဲကပစ်လွတ်လိုက်တဲ့ဒီမစားဒုံးတစ်စင်းကိုဂျာပြတ်ဟန်တာနိုင်ငံကြောင်းအစ္စရေးစစ်တပ်ကပြောလိုက်ပါတယ်ဟူဒီတပုံပစ်မှတ်တွေကိုအစ္စရေးတိုက်လေယာဉ်တွေတိုက်ခိုက်ခဲ့ပြီးနိုင်ပိုင်းအခြားမှာပဲမစားဒုံးနဲ့ပစ်ခတ်ခဲ့တာပါအစ္စရေးနိုင်ငံတယ်လီဗီမြို့တော်မှာထိခိုက်သေးတဲ့အထိဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့ဟူဒီတပုံတွေကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဟူဒီတပုံတွေအမာဂန်စခန်းတစ်ခုဖြစ်တဲ့ယေမန်နိုင်ငံအနောက်ဘက်ကဟိုဒေဒါစိတ်ကမ်းမြို့ကိုလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းအစ္စရေးစစ်တပ်ကမနေ့နောက်ပိုင်းမှာပဲအတည်ပြုခဲ့တာပါဟမတ်စ်ရှင်နဲ့ဂါဇာမှာစစ်ဖြစ်နေတဲ့ကိုလာဂျာစစ်ပွဲအတွင်းမှာဟူဒီတပုံတွေရဲ့အချိန်ချင်းတိုက်ခိုက်မှုတွေခံရတဲ့အစ္စရေးကလက်တုံ့ပြန်တာဒီတစ်ချိန်ဟာပထမဆုံးဖြစ်မယ်လို့လည်းယူဆကြပါတယ်အီရန်နိုင်ငံကအားပေးထောက်ခံထားတဲ့အုပ်စုတွေနဲ့ဒေသတွင်းမှာစီးရီးရရင်ဆိုင်နေရတဲ့အစ္စရေးအတွက်အခုနောက်ဆုံးတိုက်ခိုက်မှုတွေကြောင့်စစ်မျက်နှာတည်တခုဖြစ်လာမဲ့အန္တရာယ်လည်းရှိနေပါတယ်ခင်ဗျာ
ယူကရိန်းနေနဲ့သူရဲ့မျိုးတွေနဲ့ရှေ့တန်းမှာရှိတဲ့တပ်ဖွဲ့တွေကိုရုရှားကဒရုန်းတွေဘုံးတွေနဲ့တိုက်ခိုက်တာကနေအကာအကွယ်ပေးဖို့အတွက်တာဝန်ပြည်လက်နက်တွေအသုံးပြုဖို့လိုတယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောလိုက်ပါတယ်ရုရှားကမင်းညာဒရုန်းတွေဒုံးကျည်တွေနဲ့အကြီးအကျယ်တိုက်ခတ်ခဲ့ပြီးဒါနှစ်ပတ်အတွင်းမှာရုရှားက၅ချိန်တိုက်ခတ်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းရုရှားကတိုက်ခတ်တာတွေကိုကီးဗ်မြို့တော်ကိုမရောက်ခင်မှာပဲယူကရိန်းရဲ့လေကြောင်းရင်ကာဝေးစနစ်ကကြားပြတ်ပစ်ချက်နိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားကမင်းညာကပစ်လိုက်တဲ့ဒရုန်း39စင်းနဲ့က35စင်းနဲ့ပက်ထရင်ဒရုန်း1စင်းကိုပစ်ချနိုင်ခဲ့ပြီးရုရှားကဒီလက်နက်တွေနဲ့ယူကရိန်းရဲ့ဒေသစစ်ကူကိုပစ်မှတ်ထားတိုက်ခိုက်တာလို့လည်းယူကရိန်းစစ်တပ်ကတယ်လီဂရမ်မှာပြောဆိုထားပါတယ်။ကီးဗ်မြို့တော်ကတော့ဒရုန်း50နဲ့ပစ်မှတ်ထားတိုက်ခိုက်တယ်ဆိုတာကိုမသိရပေမဲ့ထိခိုက်ပျက်စီးမှုတွေနဲ့သေဆုံးမှုထူးထူးခြားခြားမရှိဘူးလို့လည်းကီးဗ်မြို့တော်ကိုကယ်ယုံကြည်ခဲကတယ်လီဂရမ်မှာပြောဆိုခဲ့ပါတယ်ခင်ဗျာ။
အန္တရာယ်များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 4383 9383 kHz 5383 kilohertz 585 ro pyin sanit tinu ma hlai lat mita 190 kilohertz 1595 ni pyo thau tin pin ni ba le shin
few american tan myanmar wai si sin ye tinu lu ni nya bet tin ko na sin ni ya da phit par de American သမ္မတအောင် Donald Trump ဟာလောက်ချံမှုကြိုးစားခံခဲ့ရပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲစီဝင်ခီးစဉ်မနေ့ကပြန်ဆပါတယ်။တောက်ခံမှုရဖို့အပြိုင်ဆိုင်ကြိုးစားနေရတဲ့ Michigan ပြည်နယ်ကစီဝင်ခီးစဉ်မှာ Republican Party ရဲ့တူးသမ္မတလောင်းဖြစ်သူနဲ့တူရွေးကောက်ပွဲဝင်မဲ့ Ohio ပြည်နယ်ထွက်လွှတ်တော်မဲ့ JD Vance လည်းလိုက်ပါလာခဲ့တာပါ။ Wisconsin ပြည်နယ် Milwaukee မြို့က Republican Party ညီလာခံမှာသမ္မတကိုယ်စားလှယ်လောင်းနေဖြစ်အတည်ပြုခဲ့ပြီးတဲ့နောက်မနေ့ကပဲစီဝင်ခီးစဉ်အတူတွဲထွက်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီချိန်ထဲမှာပဲဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်နောက်တစ်ချိန်ဝင်မပြိုင်တော့ဘူးသမ္မတဂျိုးဘိုင်ဒန်ကိုဖိအားပေးတာလည်းရှိနေပေမဲ့ဒုသမ္မတကမလာဟဲရစ်ကတော့ရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့ပြောဆိုလိုက်ပါတယ်အလွယ်တကူမဟုတ်ပေမဲ့လည်းရွေးကောက်ပွဲမှာအနိုင်ရအောင်လုပ်နိုင်တယ်လို့မက်ဆာချူးဆက်စ်ပြည်နယ်မှာမနေ့ကကျင်းပတဲ့ရန်ပုံငွေရှာပွဲမှာဒုသမ္မတကပြောခဲ့တာပါပြီးခဲ့လာကသမ္မတထရန့်ရဲ့စကားစစ်တူပွဲမှာအစွမ်းမပြနိုင်ခဲ့တဲ့ကြောင့်ရွေးကောက်ပွဲကထွက်ဖို့ဒီမိုကရက်ပါတီတာဝန်ရှိသူတချို့နဲ့ပါတီရန်ပုံငွေအများပြားကိုထောက်ပံ့နေသူတချို့ကဖိအားပေးနေပေမဲ့ဒုသမ္မတကတော့ထွက်ဖို့ပြောဆိုတာမျိုးတော့မရှိသေးပါဘူးခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြတာတွေဖြစ်နေပြီးတော့လူမှုမငြိမ်သက်မှုတွေဖြစ်နေတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးသွွာလာတာတွေမလုပ်ဖို့အမေရိကန်ကနှိုးဆော်ချက်ထုတ်ပြန်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးသွွားမဲ့သူတွေအတွက်တိုက်တွန်းချက်ကိုလည်းအဆင့်၄အထိအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကပဲတိုးမြင့်လိုက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့အမေရိကန်အစိုးရရဲ့အရေးပေါ်လိုအပ်တဲ့ဝန်ထမ်းမဟုတ်တဲ့သူတွေနဲ့မိသားစုဝင်တွေကိုမိမိဆန္ဒအလျောက်ထွက်ခွာခွင့်ပြုတယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ဒီမတိုင်ခင်တရက်ကတော့ဘင်္ဂလားဒေ့ရှ်ကိုသွားမဲ့သူတွေကိုပြန်စင်းစားဖို့အမေရိကန်နိုင်ငံသားရေးဌာနကတိုက်တွန်းခဲ့ပါတယ်ဒါကမျိုးနဲ့အနီးနားကနေရာတွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံတဝက်မှာဆန္ဒပြတာတွေအကြမ်းဖက်ထိတ်တိုက်တွေ့မှုတွေဖြစ်ပြီးတော့လူမှုမငြိမ်သက်မှုတွေဆက်ဖြစ်နေတာကြောင့်ခီးသွွားတွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုမသွားသင့်ဘူးလို့အမေရိကန်နိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပြင်လုံခြုံရေးအခြေအနေတွေကြောင့်ပုံမှန်လှုပ်ဆောင်နေတဲ့ကောင်စစ်လုပ်ငန်းတွေမှာလည်းနှောင့်နှေးတာတွေရှိနိုင်တယ်လို့ပြောပါတယ်။ငြိမ်းချမ်းစွာဆန္ဒပြတာကိုခွင့်ပြုဖို့အမေရိကန်နဲ့ကနေဒါနိုင်ငံတွေကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောင်းဆိုလိုက်ပြီးတော့ပြီးခဲ့တဲ့ရက်တွေအတွင်းအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့အပေါ်မှာလည်းစိုးရိမ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆွေးရဝင်တဲ့အလုပ်နေရာအတွက်စစ်မှုထမ်းအောင်မိသားစုတွေကိုပြေးထားတဲ့ခွဲလမ်းကိုရှော့ချဖို့တရားရုံးချုပ်ကဒီနေ့ပဲဆုံးဖြတ်လိုက်တာကြောင့်ဆန္ဒပြကျောင်းသားတွေအတွက်အောင်ပွဲတစ်စီတစ်ပိုင်းဖြစ်ခဲ့ပါတယ်အငင်းပွားစရာခွဲလမ်းစနစ်ကိုမကျေနပ်မှုတွေကြောင့်ကန့်ကွက်ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်ခဲ့ရကရက်တက်ဖွဲ့နဲ့ထိတ်တဲရင်ဆိုင်မှုတွေအတွင်းလူများပြားတိုက်စုံးတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ1992ခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးစစ်ပွဲမှာစစ်မှုထမ်းခဲ့သူတွေရဲ့မိသားစုဝင်တွေအတွက်အလုတ်ကင်နေရာ30ရာခိုင်နှုန်းခွဲထမ်းပေးထားတဲ့စနစ်ကိုဖျက်သိမ်းမှုအလုတ်ကင်ကောင်းတွေရှားပါတဲ့အပေါ်စစ်ပြစ်နေတဲ့ကျောင်းသားလူငယ်တွေကတောင်းဆိုဆန္ဒပြကြတာဖြစ်ပါတယ်ကျောင်းသားတွေအကြီးအကျယ်ဆန္ဒပြခဲ့ကြတာကြောင့်အစိုးရက2018ခုနှစ်မှာအစီအစဉ်ကိုရပ်ဆိုင်ခဲ့ဖို့ပြင်မဲ့ပြန်လည်ကျင့်သုံးဖို့ဇွန်လထဲမှာပဲထက်တရားရုံးကကြေညာခဲ့ရတာကနေဆန္ဒပြပွဲတွေလည်းတကြောပြန်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်ထက်တရားရုံးရဲ့အမိန့်အပေါ်မှာအယူခံဝင်ခဲ့ရမှာတော့တရားရုံးချုပ်ကစစ်မှုထမ်းအောင်မိသားစုတွေအတွက်အလုတ်အကိုင်ခွဲထမ်းနေရာကို900ခန်းနှုန်းထိရှော့ချလိုက်ပြီး93000ခန်းနှုန်းကိုအရေးချင်းပေါ်မူတည်ရွေးချယ်ဖို့နဲ့ကျန်တဲ့200ခန်းနှုန်းကိုတော့တိုင်းရင်းသားလူနည်းစုတွေလိမ့်စိတ်ကွဲပြားသူတွေနဲ့မတန်ဆွမ်းသူတွေအတွက်ပေးရဖို့သတ်မှတ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လူဦးနဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ဗီရီကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပေးသွားတော့မှာဖြစ်ပါတယ်ဒီတဲကမှအရင်ဆုံးတော့ထိုင်းနိုင်ငံမှာတရားဝင်အထောက်အထားမရှိဘဲနေထိုင်နေတဲ့မြန်မာလူငယ်တွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြောပြပေးကြပါတယ်ဆေးအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဆေးအာဏာရှင်ဆန့်ကျင်တဲ့လက်နက်ကိုင်တိုက်ခိုက်မှုတွေကိုတံပြန်နိုင်ရေးအရွယ်ရောက်သူတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကိုအသက်သွင်းမယ်လို့ထုတ်ပြန်ကြေညာပြီးတဲ့နောက်စစ်ကောင်စီလက်ကလက်မှာဒီစစ်မှုမထမ်းကျင်လို့အိန္ဒိယနိုင်ငံတွေစီကိုလူငယ်လူရွယ်တွေအလုံးရင်းနဲ့ထွက်ပြေးခဲ့ကြပါတယ်ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိဘဲ တရားမဝင်ဤနေထိုင်လို့ရှားရုံးကန်ကြရတဲ့မြန်မာလူငယ်တွေရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့မဆုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကနေအရသာအစိုးရလက်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့ဆီယနာရှင်စနစ်ကိုနီလန်းပေါင်းစုံနဲ့ဆန့်ကျင်ခဲ့ကြတဲ့ပြည်သူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေရဲ့လက်နက်ကိုင်တော်လှန်ရေးအဲ့ဒီလိုမျိုးစီးရီးတွေနိုင်လာတဲ့အချိန်မှာတော့မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအသက်သွင်းမှုကြိုးစားလာခဲ့ပါတယ်။ဒါကြောင့်မြန်မာလူငယ်တချို့ဟာအိမ်နီးချင်းနိုင်ငံတွေစီကိုထွက်ပြေးတိမ်းရှောင်သွားကြပါတယ်။စစ်မှုထမ်းဥပဒေကိုရှောင်ရှားနိုင်မှုထိုင်းနိုင်ငံဘတ်ချန်ကိုတိမ်းရှောင်လာကြတဲ့ထောင်နဲ့ချီတဲ့မြန်မာလူငယ်လူရွယ်တွေထဲမှာမှအဝတ်တထည်ကိုတစ်ခုနဲ့မှတ်ပုံတင်ကလေးတစ်ခုပဲတည်လာနိုင်တဲ့ဘယ်တော့မှအိမ်ပြန်နိုင်မလဲဆိုတာမသေးချာမရေရာတဲ့နေဆက်ခီးချမ်းကိုလူပွဲစားတွေရဲ့အစီအစဉ်နဲ့အသက်25နှစ်အရွယ်ကျောင်းဆရာမမတ်ခိုင်ထိုင်းဘက်ကိုရောက်လာခဲ့ပါတယ်
။အချိန်တွေမှာပြန်သွားရင်အဆင်မပြေဘူး။အခုချိန်တွေမှာစမှုလက်ထမ်းပြန်ထမ်းပါပဲ။သူတို့ခေါ်ရတဲ့ပိုင်းနဲ့ပတ်သွားနိုင်တာပဲ။နောက်ပြီးရင်စီကံပြည့်တဲ့ကြောင့်လို့နောက်ထပ်အလုပ်တစ်ခုထပ်ရှာဖို့ဆိုတာတော်တော်များအလုပ်ကမခံအောင်စီကံပြည့်နေတဲ့ကြောင့်။အမှန်ပြီးတော့ပြန်ဖို့တော့အစီအစဉ်မရှိဘူး။နိုင်ငံကြီးကောင်းလာတယ်တော့ပြန်မှာဖြစ်နေတယ်။
အခုတော့သူကထိုင်းနိုင်ငံဘန်ကောက်မြို့တော်မှာတရားမဝင်နေထိုင်ပြီးတော့ထိုင်းရဲတွေရဲ့စစ်ဆေးဖမ်းဆီးခံရပြီးမြန်မာနိုင်ငံဘတ်ချန်းကိုပြန်ပို့ခံရမှာကိုအလွန်ကိုစိုးရိမ်ပူပန်နေပါဗျ။အဲ့
တော့အပြင်ထွက်လို့ရှိရင်တယောက်တည်းလုံးဝပြင်ထွက်ပြီးမသွားဘူး။ကိုကိုရိုင်းတယောက်တည်းမသွားဖြစ်ဘူး။အများတန်းသူတို့ပြည်ကြီးကြောက်ရတယ်။ပြည်ကြီးကြောက်တော့ခုမြန်မာဝတ်စုံလုံးဝမဝင်ဘူး။မြန်မာဝတ်စုံဝတ်တန်နဲ့မြန်မာဆိုတာတန်းတည်တယ်။အဲ့မြန်မာဝတ်စုံလုံးဝမဝင်ဘူး။ပုပ်ပါလေးပဲ။အဲ့ဝတ်တယ်
မြန်မာနိုင်ငံဘတ်ချန်းကသူတို့မိသားစုတွေနေထိုင်တဲ့ခြေရွာမှာလည်းတယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရလို့မိဘမိသားစုတွေနဲ့အချိန်အတော်ကြာဆက်သွယ်ပြတ်တောက်ခဲ့ရတဲ့အပေါ်မှာလည်းမက်ခိုင်ကစိတ်ထိခိုက်ခဲ့ရပါတယ
်။ရွာဘက်မှာလိုင်းဖြတ်ခံထားတာဆိုတော့မိမတွေကဖုန်းမပြောရဘူး။အဲသူတို့ဒီမန်လေးဘက်ပေါ့နော်အဲ့ဘက်တက်လာတဲ့အခါကျမှသူတို့ခေါ်မှပြောရတာ။တနေ့ချင်းလည်းလုံးဝဖုန်းမပြောရဘူး။သူတို့မျက်နှာကိုအမေတို့ဖေတို့ရဲ့မျက်နှာကိုမြင်ဖို့ရတဲ့အတွက်ကကျောက်လာကစားတော့တလားကြော်ထီလုံးဝဖုန်းမပြောရအောင်အတန်လည်းမကြားရအောင်ဟိုမျက်နှာလည်းမမြင်ရအောင်ဘာတဲ့ညာတဲ့ဆိုတာလည်းမမကဝယ်လမ်းမေးရတယ်အဲ့တော့စတိုက်လူလူအဲ့ရောကစတိုက်လူလူငိုးပဲပေါ့နော်အခုနောက်ပိုင်းအမင်းနဲ့ဖုန်းပြောတာတစ်ချက်တစ်ချက်ငိုးတယ
်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့အရွယ်ရောက်သူတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကိုရှောင်ရှားနိုင်မှုထိုင်းနိုင်ငံကိုမေလတုန်းကရောက်ရှိလာတဲ့နောက်တစ်ယောက်ကတော့ကရင်ပြည်နယ်အခြေချမ်းကစီရီယန်တပ်ကတိုလ်ကျောင်းသားလူငယ်ကိုဝေယံဖြစ်ပါတယ်ဒီလိုမျိုးမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့စစ်ကောင်စီရဲ့ဥပဒေပြဋ္ဌာန်းချက်ကတော့တိုင်းတစ်ပါးရန်ကိုတွန်းလှန်မှုမဟုတ်ဘဲပြည်သူအချင်းချင်းကိုတက်ဖြတ်ခိုင်းမှုတတ်တတ်ပဲလို့ကိုဝေရန်ကယူဆပါတယ်
။အချင်းချင်းဆိုတော့ဒီပြည်ပမဟုတ်ပဲနဲ့ပြည်တွင်းအချင်းချင်းကိုဟိုစားပြန်ပြီးတော့တယောက်နဲ့တယောက်ပြန်ပြီးတော့ဟိုစားရန်တားရတဲ့သဘောဆိုတာကျွန်တော်အဲ့လိုမျိုးမလိုလားတာ။အဲဟိုဗာလဲမလိုလားတဲ့အတွက်ပြီးတော့ဟိုရွာမှာလည်းရှင်နေရမကောင်းတဲ့အတွက်အာဟိုဒီကိုပြောင်းဆွဲလာရတာပေါ့
ကိုဝေရန်ကလည်းထိုင်းနိုင်ငံဘန်ကောက်မြို့တော်ကစားတောက်ဆိုင်တစ်ခုမှာတရားဝင်အလုပ်လုပ်ကင်ခွေအထောက်ထားမရှိဘဲနဲ့အလုပ်လုပ်ကင်နေတဲ့သူဖြစ်တာမို့လို့အဖမ်းခံရမှာကိုအမြဲစိုးရိမ်နေသူဖြစ်ပါတယ
်နည်းနည်းပါးပါးတော့ရှိတယ်ပေါ့နည်းနည်းပါးပါးစိတ်ပူတယ်ကိုကိုများတခုခုများလောက်သွားမလားအဲအဲ့လိုမျိုးတော့စိတ်ပူတယ်ဒါပေမဲ့စိတ်ထဲမှာတော့အမှကိုကထားထားစိတ်ထဲမှာတွေးထားတာဟုတ်သားဘယ်တော့ပဲကန့်ဆိုးနေပါစေကန့်ကောင်းမှုကတော့ရှိတာမှာပဲလေအဲဒါကြောင့်အဲလိုစိတ်နဲ့ပဲစိတ်ထားလေးနဲ့အဲလိုမျိုးစိတ်လေးထားလို့ပဲဒီကိုရောက်လာတာပဲ
မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအသက်သွင်းမှုစူးစမ်းခဲ့ပြီးတဲ့နောက်နေဆက်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်လာတဲ့လူငယ်တွေများလာချိန်မှာတော့စစ်ကောင်စီဘက်ကနေဆက်ဖြတ်ကျော်အလုပ်လုပ်ကိုင်ခွင့်ကိုယာယီရပ်ဆိုင်ပြီးတော့နေဆက်ဂိတ်တွေကိုလုံခြုံရေးတိုးမြှင့်ခဲ့ပါတယ်အသက်25နှစ်အရွယ်ရန်ကုန်အခြေစားရုပ်ရှင်ဝေဖန်ရေးသမားကိုငွေရန်ထွန်းကတော့သူ့အနေနဲ့ဘလို့မှရွေးချယ်စရာမရှိတော့တဲ့အဆုံးမှာတော့ထိုင်းဘက်ကတရားမဝင်ထွက်မဲ့နီလန်ကိုရွေးချယ်ခဲ့ပါတယ်။သူ့ရဲ့ခွေးကလေးကိုမိတ်ဆွေတွေစီမှာအပ်ပိုင်ဆိုင်သမျှကိုရောင်းချပြီးတော့ထိုင်းနိုင်ငံရဲ့နေဆက်တာချီလေးကိုလေးချောင်းကနေထွက်လာပြီးတဲ့နောက်မှာတော့တငယ်ချင်းတွေဆက်သွယ်ပေးတဲ့လူပွဲစားကိုဒေါ်လာ220ပေးပြီးတော့နေဆက်ဖြတ်ခဲ့သူဖြစ်ပါတယ်
။တရားနှစ်ရက်အတွင်းမှာရှိတဲ့ပစ္စည်းတွေအကုန်လုံးကျွန်တော်ပြောရရင်ဒီတုံးနှစ်လုံးဟိုဖြစ်ဖို့ကျွန်တော်ရဲ့ပြောရရင်ဒီလုံးလုံးတဲ့ကွန်ပျူတာကြီးဘာကြီးကအစအကုန်လုံးရှောင်းအကုန်လုံးဟိုနှစ်ပတ်လောက်အတွင်းမှာရှောင်းပြီးတော့ကျတော့ရုံဝန်းနေပြီးတော့လာစားရတဲ့အချိန်အစပြီးတော့ခလာကြီးအကုန်လုံးရှောင်းချပြီးတော့ကျတော့ကျွန်တော်ခွေးပြီးပေါ့ကျွန်တော်ခွေးပြီးလို့ခေါ်သွားလို့ရတယ်အဆင်မပြေခေါ်သွားလို့အောက်ကနေဆိုတော့ခေါ်သွားလို့အဆင်မပြေတော့သူ့ထားခဲ့ဖို့နေရာကြီးရှာပေါ့
လေစိတ်မှာသူ့ကိုတင်ကားမကင်းတဲ့အာနာပိုင်းတွေကိုလဖက်ရည်ဘိုးပေးလက်ထိုးခဲ့ရတယ်လို့နေဆက်မှာလည်းပွဲစားတွေစီစဉ်ပေးထားတဲ့ safe house မှာသူ့လိုမျိုးထိုင်းဘက်ကူမဲ့အယောက်30လောက်နဲ့ထထိတ်တလန်လန်ဆောင်ဆိုင်ခဲ့ရတယ်လို့ပြောပြပါတယ
်အိမ်တဲ့အိမ်ရဲ့ဒီနောက်ဖေးဘက်ပေါ့နောက်ဖေးဘက်မှာလူ30တိကျတော့ကလုံးဝအကြံတောင်မချအောင်အတန်တိတ်ပြီးတော့တညနေလုံးကြီးရပြောစားမှာတိုင်းတစ်ခုနဲ့လူပဲစားလို့တင်ခေါ်တာပဲခေါ်တာမှလည်းမသိပြတော့တိုင်းအဆင်ဆင်ပြောင်းအဲ့လိုဟိုပြောအဲ့လိုတောင်းညမဲမှာအကြိုင်းထိုင်စားဈေးထိုင်စားနောက်နေ့ကျတော့အဲ့ဒါဆောက်လာပါတော့ဆင်းလာ
တောတွေထဲမှာပုံအောင်ကားတွေအစင်းစစ်ပြောင်းစီးခဲ့ပြီးတဲ့နောက်မှာတော့ချင်းမိုင်ကိုရောက်ရှိခဲ့တဲ့နေတဲ့တစ်ချိန်လုံးမှာလည်းမြန်မာနိုင်ငံဘက်ကိုပြန်လို့မရတဲ့အချိန်ထိုင်းမှာနေထိုင်ခွင့်အလုံရှာလို့မရမှာထိုင်းရဲတွေဖမ်းမှာကိုတစ်ချိန်လုံးစိုးရင်ဈေးနဲ့ပူပန်ခဲ့ရတယ်လို့ကိုငွေရန်ထွန်းကပြောပါတယ
်တကယ်ထွန်းလန်းဆောင်ရင်ဒါပါဖြစ်နိုင်လို့ဆိုတာအစားစဉ်းစားနေရတာဟိုပြီးတော့အလုံးမရခဲ့ရင်ဘယ်လိုလုပ်မလဲခါတော့ကျွန်တော်တို့ကဒါအလုံးမမရတော့ဘူးအထောက်ထားလည်းမရသေးဘူးဆိုရင်ငါဘယ်လိုလုပ်မလဲပြန်လို့လည်းမရဘူးဘယ်လိုလုပ်ရမလဲစသဖြင့်ပေါ့ဒီဟိုရှုဟိုပြောရင်အဖတ်ပကပေါ့ဖတ်ပကနေပြီးတော့ဟိုစိတ်ပူနေရတာပေါ့နော်
စမှုမထမ်းခြင်းလို့ထိုင်းဘက်ကိုတိတ်ရှောင်ခဲ့တဲ့အသက်30အရွယ်ရုတ်တံတရင်တော်ကိုအောင်ကလည်းအာနာမသိမ့်ခင်နဲ့အာနာသိမ့်ပြီးတဲ့နောက်မှာကုံစင်းလုံးတွေတက်လာလို့လောက်ကိုက်စားတော့ရတာခက်ခဲလာတယ်လို့ဒီကြားတဲ့စစ်မှုထမ်းရမယ်ဆိုတော့ဆက်ပြီးတော့တီးမခံနိုင်တော့ပဲမြန်မာနိုင်ငံကနေခွာဖို့သူဆုံးဖြတ်လိုက်တယ်လို့ပြောပါတယ
်ကြာနေတဲ့လာစားတွေပြီးတော့စားတော့နေရတဲ့နေထိုင်မှုပုံစံတွေလည်းမတူညီတော့ပြီးတော့အဲ့ရပြင်အောင်မှထပ်ပြီးတော့ဒီသူတို့စစ်မှုတွေဥပဒေလိုလိုလည်းမဟုတ်လူငယ်တွေအတွက်ကိုအကြောက်တရားဥပဒေလိုပါမျိုးတွေရပို့ပြီးကြီးခွာလာတဲ့အချိန်မှာတော့ဒီဆက်ပြီးတော့ဆက်ရက်ကြည့်လို့မရတော့ဘူးကော။နောက်ထပ်ပြီးတော့မိသားစုရှိတွေလည်းပါလာတဲ့အချိန်မှာတော့ဒီဘက်ကိုထွက်လာဖို့တော့ဆုံးဖြတ်ခဲ့တာပေါ့နော်
။ဒီမှာမိတ်ဆွေတွေပြန်ဆုံလို့ပြောပေမဲ့အချင်းကြနေတဲ့တငယ်ချင်းတွေအကြောင်းကိုတွေးမိရင်သူစိတ်မကောင်းဘူး။ဒီနေ့မှာတော့အားလုံးလွတ်မြောက်ပြီးတော့ပျော်ပျော်ပါပါပြန်ဆုံခွင့်ရမယ်လို့သူကမျှော်လင့်နေပါတယ်ရှင်
။ဒီလိုပြန်ဆုံရဆိုတော့ငယ်ချင်းတွေဒီပြန်ဆုံရပြီးတော့အလုပ်တွေပြန်လုပ်ရပြီးပြန်လုပ်နေရပြီဆိုတော့အဲဒီတော့ကတော့ဟိုဝမ်းသာမိတယ်ဒါပေမဲ့အထက်မှာကြံခဲ့တဲ့ငယ်ချင်းတွေတို့ကလည်းစိတ်မကောင်းသေးဘူးပေါ့တော့သူတို့အမြန်တော့လွတ်လာဖို့လည်းမျှော်လင့်နေတယ်သူတို့ကတက်ပြီးကျွန်တော်လည်းဆုံပြေတော့အကုန်လုံးအလုပ်တွေတူတူလုပ်ပြီးတော့ပျော်ပျော်ပါပို့ပြီးတော့လုပ်နိုင်မယ်လို့တော့ထင်ပြီးရပါတော့
။အခုလိုမျိုးမခိုင်ကိုဝေရန်ကိုငွေရန်ထွန်းတို့လိုမျိုးမြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီရဲ့လက်အောက်စစ်မှုမထမ်းခြင်းလို့ထိုင်းဘက်ကိုတိမ်းရှောင်ပြီးတော့တရားမဝင်နေထိုင်အလုပ်လုပ်ကိုင်းနေရတဲ့သူတွေမှာကြီးလန့်စားစားစိုးရင်ပူပန်နေရတဲ့အချိန်ထိုင်းနိုင်ငံတဝက်မှာလက်တလောမှာတော့ပြီးခဲ့တဲ့သတင်းပတ်တုန်းကဘန်ကောက်မြို့တော်အပါအဝင်ထိုင်းနိုင်ငံရဲ့နေရာတော်တော်များများကိုရှောင်တခင်စစ်ဆေးမှုတွေအတွင်တရားမဝင်အလုပ်သမား8000လောက်ကိုသတင်းပတ်3ပတ်ကျော်အတွင်းမှာဖမ်းဆီးခဲ့တဲ့အထက်မှာတော့မြန်မာနိုင်ငံသားက6000နီးပါးပါဝင်ပါတယ်လို့ထိုင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ရှင်
ဘတ်စုံမွန်ပြောပြသွားတာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည10နာရီထိဆက်ပြီးတော့အတန်းလွင့်ပေးနေပါတယ်အခုကစပြီးတော့ဘတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါမြန်မာစစ်ကောင်စီလက်ထက်လက်နက်တွေရောက်ရှိတဲ့နေရာမှာထိုင်းဘန်တွေပါဝင်ပတ်သက်နေတာကိုရပ်ပေါင်း30အတွင်းစုံစမ်းစစ်ဆေးသွားမယ်ဆိုတဲ့ထိုင်းလွှတ်တော်အမျိုးသားလုံခြုံရေးကော်မတီကကတိကဝတ်ပြုခဲ့တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ထူးကိုယ်စားလှယ် Tom Andrews ကကြိုဆိုလိုက်ပါတယ်။ဇူလိုင်လ17ရက်နေ့ကထိုင်းလွှတ်တော်မှာလုပ်ခဲ့တဲ့ကြားနာပွဲကိုတက်ရောက်လာတဲ့ Tom Andrews ကိုမိုင်းညင်နိုင်ကဘန်ကောက်မြို့မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ။
မင်္ဂလာပါအခုဆိုရင်ကျမတို့ဟာဘန်ကောက်မြို့ကိုရောက်ရှိနေတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့တွေ့ဆုံမေးမြန်းမှာဖြစ်ပါတယ်သူဟာဒီထိုင်းလွတ်တော်မှာပြုလုပ်တဲ့ကြားနာပွဲပေါ့လေသူ့ရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့ကြားနာပွဲကိုလာပြီးတော့တက်ရောက်တာဖြစ်ပါတယ်သူနောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာကတော့မြန်မာစစ်ကောင်စီအတွက်ဒီငွေပွေးငွေယူတွေကိုလွှဲပြောင်းတဲ့နေရာမှာထိုင်းဘဏ်တွေပါဝင်ပတ်သက်နေတယ်ထိုင်းဘဏ်တွေကိုအသုံးပြုနေတယ်ဆိုတဲ့အချက်ကိုသူဖော်ပြထားတဲ့အပေါ်မှာဒီထိုင်းလွတ်တော်ရဲ့အမျိုးသားလုံခြုံရေးကော်မတီကနေပြီးတော့ဈာနာပွဲကိုပြုလုပ်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကျမတို့ကအခု Tom Andrews ကိုတွေ့ဆုံမေးမြန်းမှာပါ
။ So the people of Myanmar are engaged in a historic extraordinarily courageous
မြန်မာပြည်သူပြည်သားတွေဟာကိုယ်နိုင်ငံအတွက်တမိုင်းဝင်ထူကြတဲ့တိုက်ပွဲကိုရဲရဲဝင်းဝင်းရင်ဆိုင်နေကြတာပါသူတို့တိုက်ပွဲအတွက်လည်းသူတို့တွေဟာအများကြီးမတောင်းဆိုထားပါဘူးလူအခွင့်အရေးကိုအလေးထားတဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အပြစ်မဲ့မြန်မာပြည်သူတွေကိုတပ်ဖြတ်ဖို့အသုံးပြုနေတဲ့စစ်လက်နက်ပစ္စည်းတွေကိုစစ်ကောင်စီလက်ထဲမရောက်အောင်ဝိုင်းဝန်းလှုပ်ဆောင်ပေးဖို့လိုအပ်နေပါတယ်ဒါဟာမြန်မာပြည်သူတွေအတွက်ထိုက်တန်တဲ့အကူအညီလည်းဖြစ်ပါတယ်ဒါကြောင့်စစ်ကောင်စီအနေနဲ့နိုင်ငံတကာဘဏ်တွေကိုအသုံးပြုပြီးအပြစ်မဲ့ပြည်သူတွေကိုတပ်ဖို့စစ်လက်နက်တွေကိုဘလို့ရယူနေတယ်လဲဆိုတဲ့ကိစ္စကိုကျွန်တော်သုတေသနစစ်တမ်းတွေပြုပြီးအပိုင်းလိုက်အစီရင်ခံစာတွေကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်အခုကျွန်တော်ဘဏ်ကောက်ကိုရောက်နေတာဟာလဲတတိယမြောက်ကျွန်တော်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့ထိုင်းလွတ်တော်မှာပြုလုပ်တဲ့ကြားနာပွဲအတွက်ဖိတ်ကြားခံရတာကြောင့်ဖြစ်ပါတယ်ဒီတတိယမြောက်အစီရင်ခံစာမှာဆိုရင်ဘဏ်တွေနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုတုံးပြီးစစ်ကောင်စီကလက်နက်တွေဝယ်ယူနိုင်တဲ့အခြေအနေကိုအဓိကမိမောင်းထိုးပြထားတာဖြစ်ပါတယ်ထိုင်းလွတ်တော်နဲ့ထိုင်းပြည်သူတွေကဒီကြားနာပွဲတစ်ခုလုံးကို view site အလေးပေးနားထောင်ခဲ့ကြတဲ့အတွက်ကျွန်တော်အလွန်ပဲအားရမိပါတယ်နောက်ကြားနာပွဲမှာလည်းအစိုးရအရာရှိတွေတာမကဘဏ်လုပ်ငန်းရှင်တွေနဲ့တက်ရောက်ခဲ့ကြပြီးတော့စစ်ကောင်စီလက်နက်ဝယ်ယူရာမှာထိုင်းဘဏ်တွေကိုအသုံးပြုနေရဆိုတဲ့အချက်တွေနဲ့ပတ်သက်လို့တုံ့ပြန်ထွက်ဆိုခဲ့ကြပါတယ
် Tom Andrews ကတော့သူ့ရဲ့ဒီနောက်ဆုံးစင်ခန်းစာမှာပေါ့အကောင့်ဆိုးတွေပါဝင်နေတယ်ဆိုပြီးတော့လည်းအခုလို့ရှင်းပြပါတယ
်There's good news and bad news that I reported. Number one, there is
ကျွန်တော်ရဲ့အစီအစဉ်ကမှအကောင်းနဲ့အဆိုးသတင်းတစ်ခုလုံးရှိနေပါတယ်။သတင်းကောင်းကတော့စစ်ကောင်စီဝယ်ယူတဲ့လက်နက်ပမာဏငွေကြေးဟာပြီးခဲ့တဲ့နှစ်နှစ်အတွင်းဒေါ်လာ389တန်းကနေဒေါ်လာ253တန်းအထိ3ပုံတစ်ပုံကျဆင်းသွားပါတယ်။နောက်ထပ်အပြုသဘောဆောင်တဲ့လက္ခဏာတစ်ရပ်ကတော့စစ်ကောင်စီအတွက်တတိယအကြီးဆုံးလက်နက်အရင်းမြစ်တစ်ခုဖြစ်တဲ့စင်ကာပူကနေမြန်မာနိုင်ငံကိုတင်ပို့တဲ့လက်နက်ပမာဏတိတိတသားရော့ချသွားတာပါ။90ရာခိုင်နှုန်းလောက်အထိရော့ချသွားပါတယ်။ဒါဟာလမ်းမှန်ကိုရောက်ဖို့အလွန်ရေးပါတဲ့အဆင့်ကိုရောက်ခဲ့တာဖြစ်ပါတယ်။တရင်ဆိုးကတော့ထိုင်းခြေဆိုင်စက်မှုလုပ်ငန်းတွေနဲ့အဖွဲ့အစည်းတွေကနေလာတဲ့စစ်ကောင်စီအတွက်လက်နက်တွေနဲ့စစ်သုံးပစ္စည်းတွေဟာတိတိတသားတိုးလာနေပြီးငွေကြေးဆိုင်ရာလွှဲပြောင်းမှုတွေအတွက်ထိုင်းဘဏ်တွေကိုအသုံးပြုနေတာဖြစ်ပါတယ်။တစ်နှစ်အတွင်းအမေရိကန်ဒေါ်လာတန်း60ကနေတန်း130အထိနှစ်ဆတိုးလာပြီးတော့ထိုင်းဘဏ်တွေမှာငွေပြောင်းငွေလဲပမာဏတွေတိုးလာတာတွေ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ထိုင်းလွတ်တော်အနေနဲ့ရှင်းရှင်းလင်းလင်းသိစေချင်ပါတယ်။ဒီလိုထိုင်းဘဏ်တွေကိုအသုံးပြုပြီးငွေအပြောင်းလဲလုပ်နေတာတွေကိုရပ်တန့်ပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်။
အဲ့တော့ဒီထိုင်းလွတ်တော်မှာပြုလုပ်တဲ့ဒီကြားနာပွဲရဲ့ရာလန့်နဲ့ပတ်သက်လို့ Tom Andrews ဘာတွေပြောသွားပါလဲ
The good news from that hearing was not only the fact A that it happened and it was well attended and
ကြားနာပွဲတင်ကောင်းရာလန့်ကတော့ထိုင်းလွတ်တော်ကကမ္မခတာလုပ်တဲ့ကိစ္စမှာသက်ဆိုင်သူတွေဘက်ကစုံစုံလင်လင်တက်ရောက်ပြီးအလေးနဲ့ထားကြောင်းနေမဟုတ်ပဲလက်နက်တွေနဲ့စစ်ပစ္စည်းတွေကိုမြန်မာကိုတင်ပို့ရမှာထိုင်းဘဏ်တွေအနေနဲ့စစ်ကောင်စီအသုံးပြုနေတဲ့လက်နက်ပစ္စည်းတွေအတွက်သူတို့ဝန်ဆောင်မှုပေးဖို့မလိုလားကြပါဘူးဒါဟာလမ်းကြောင်းမှန်ဖို့ရောက်ဖို့အလွန်အရေးကြီးတဲ့ခြေလှမ်းတစ်ခုပါအခုထိုင်းနိုင်ငံသားတွေရဲ့အောင်စိုက်မှုနဲ့ဂတိကူးအတေကြောင့်နောက်ထပ်အရေးကြီးတဲ့ခြေလှမ်းတစ်ခုကိုလှမ်းနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဒီနေရာမှာ Tom Andrews ကနေပြီးတော့မနစ်ကသူထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာဟိုမြန်မာစစ်ကောင်စီအတွက်တတိယပေါ့နော်ဒီလက်နက်နဲ့ပတ်သက်လာရင်တတိယအရင်းမြစ်ဖြစ်တဲ့စင်ကာပူနိုင်ငံကဒီနှစ်မှာဆိုလို့ရှိရင်60ရာခိုင်နှုန်းထိကိုကျဆင်းသွားတယ်ဆိုတဲ့အချက်ကိုသူကအခုလိုနမူနာပေးပြောဆိုသွားပါတယ
် Just like we saw last year from Singapore
စင်ကာပူနိုင်ငံမှာမနစ်ကကြက်ကြက်မဲ့မဲ့ဆောင်ရွက်ခဲ့တဲ့ရာလက်ကိုတွေးခဲ့ရတယ်လို့မျိုးထိုင်းနိုင်ငံမှာလည်းအလားတူအပြုသဘောဆောင်တဲ့ခြေလှမ်းကိုတွေးရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်မြန်မာပြည်သူတွေကိုဆက်လက်တိုက်ခိုက်နေတဲ့စစ်ကောင်စီအတွက်ရနေတဲ့လက်နက်တွေကိုရတဲ့နီလန်းတွေကနေဝိုင်းဝန်းပိတ်ဆို့ဖို့ကျွန်တော်တို့အတူတကွလှုံ့ဆော်ကြရမှာဖြစ်ပါတယ
်ထိုင်းဘဏ်တွေဘက်ကတော့သူတို့ဝန်ဆောင်မှုပေးတဲ့နေရာမှာဒီအခုဒီငွေပြောင်းငွေလဲလုပ်နေတဲ့အချက်ဒီဟာပေါ့နော်တကယ်တမ်းကျတော့ဒီမြန်မာစစ်ကောင်စီလက်ထဲကိုရောက်ရှိသွားတယ်ဆိုတာသူတို့သတိမပြုမိဘူးပေါ့နော်နောက်ပြီးတော့ဒီလိုမျိုးဟိုဒီငွေပြောင်းငွေလဲတွေလုပ်တဲ့နေရာမှာဟိုစစ်ကောင်စီကိုပဲဟိုရောက်ရှိတယ်ဆိုတာမျိုးသူတို့တီးတန့်ခွဲထုတ်ပြီးတော့လဲစုံစမ်းစစ်ဆေးတာမျိုးတွေကလဲသူတို့အနေနဲ့မလုပ်နိုင်ဘူးစတာတွေကိုသူတို့ဒီကြားနာပွဲမှာတုံ့ပြန်ပြောဆိုသွားတယ်လဲရှိပါတယ်အဲ့တော့ဒီ Mr. Andrews အနေနဲ့ကထိုင်းဘဏ်တွေနဲ့ပတ်သက်ပြီးတော့အဲ့လိုထုတ်ပြန်လိုက်တဲ့အစီခံစာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ပထမဆုံးပေါ့နော်တုံ့ပြန်ချက်ကိုဘယ်လိုမြင်လဲ
Well the first step was wait a minute
ပထမဆုံးကတော့တကယ်ပဲဒါတွေဖြစ်နေတာလားဆိုပြီးမေးခွန်းထုတ်တာပါသူတို့ဘဏ်တွေကိုစစ်ကောင်စီအသုံးပြုနေရသူတို့တတိမထားမိကြဘူးလို့လည်းပြောပါတယ်သူတို့ဘဏ်တွေအနေနဲ့စီးမီးစင်ကဲနေနဲ့အညီငွေပြောင်းငွေလဲလုတ်တဲ့နေရာမှာစစ်ကောင်စီနဲ့ပတ်သက်နေတဲ့အခြေအနေကိုသူတို့မသိခဲ့ကြဘူးလို့လည်းပြောပါတယ်သူတို့ဘဏ်တွေကိုတုံးပြီးလုတ်နေတဲ့ငွေပြောင်းငွေလဲတွေဟာနောက်ဆုံးမှစစ်ကောင်စီလက်ထဲကိုပဲရောက်နေရဆိုတာသူတို့မသိကြဘူးလို့ပြောပါတယ်
အဲ့တော့ Tom Andrews ဘက်ကရောဗာပြန်ပြောခဲ့လို့ဆို
And so the question that I then pose is listen we know that the hunter is being very sophisticated in hiding these things
ခိုင်းဆိုတာဒါမှမဟုတ်ခိုင်းမဲ့နေအနေနဲ့ဒီလိုဖြစ်ပျက်နေတာကိုသတိမပြုခဲ့ကြဘူးဆိုရင်တော့ဒါတွေဟာတကယ်ဖြစ်နေတယ်ဆိုတာအခုသူတို့သိရှိလက်ခံသွားပါပြီသူတို့ကိုကျွန်တော်ပြောပြတာကစစ်ကောင်စီကသူတို့အတွက်အယောင်အဝယ်လုပ်တာတွေကိုဖုံးကွယ်တဲ့နေရာမှာအလွန်ခင်မိရဲ့ဒီပစ္စည်းတွေဟာမြန်မာကာကွယ်ရေးဝန်ကြီးဌာနအတွက်ဆိုတာတီးဖို့ပုံပြီးခက်ခဲလာနေတဲ့အချက်တွေဖြစ်ပါတယ်အဲ့တော့ကျွန်တော်ဘက်ကသူတို့ကိုအကြံပြုခဲ့တာကမဖြစ်မနေလုံးဝမဲ့အချက်နှစ်ချက်ရှိရဲဆိုတာပါပထမအချက်ကစီးနီးစီကန်အတိုင်းလုတ်တဲ့နေရာမှာစီကန်သတ်မှတ်ချက်တွေကိုပို့ပြီးမြင့်တင်ရမယ်ငွေပြောင်းငွေလဲလုတ်တဲ့နေရာမှာဟာပေါင်းမရှိရအောင်ပို့ပြီးဂယူတဆိုင်စောင့်ကြည့်ဖို့စတဲ့နီးလဲအမျိုးမျိုးနဲ့လှုပ်ဆောင်ဖို့ကျွန်တော်အကြံပြုထားပါတယ်နောက်တစ်ချက်ကတော့ပို့ထျောက်ပြီးပို့ရှင်းလင်းတယ်လို့ကျွန်တော်ထင်ပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့ဗန်တွေနဲ့စီးပွားရေးလုပ်နေတာတွေကိုရပ်တန့်ဖို့ပါကျွန်တော်ပြောတာကစစ်ကောင်စီထိန်းချုပ်ထားတဲ့မြန်မာနိုင်ငံသားရေးဗန်နဲ့မြန်မာစီးပွားရေးဗန်တို့နဲ့ဖြစ်ပါတယ်တကယ်လို့ထိုင်းဘန်တွေမှာပေါ်နေတဲ့ငွေပြောင်းငွေလဲမှုတွေမှာဒီဘန်တွေရဲ့နာမည်တွေပေါ်နေတယ်ဆိုရင်ငွေလွှဲပြောင်းတာတွေမျိုးမလုပ်ပဲရထားဖို့ဖြစ်ပါတယ်စစ်ကောင်စီထိန်းချုပ်ထားတဲ့ဘန်တွေမှာငွေတွေဝင်လာခြင်းအပြင်လက်နက်တွေအသုံးပြုပြီးပြည်သူတွေတပ်ဖို့တပတ်တလန်းကနေအထောက်အကူပြုနေတာဖြစ်ပါတယ
် Mr. Andrews ကလူခွင့်ရေးကိုယ်စားလှယ်တအုပ်ပဲဖြစ်တယ်ဒါပေမဲ့ဒီလိုမျိုးစီးပွားရေးပေါ့နော်ဘန်လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့ငွေပြောင်းငွေလဲတွေပေါ့လေလုတ်တဲ့ဟိုအချက်အလက်တွေကိုဘယ်လိုစုံစမ်းစစ်ဆေးလဲ
Well with great difficulty
အတော်လေးခက်ခဲခဲ့ပါတယ်တကယ်ကိုအရေးပါပြီးထူးခြားတဲ့သတင်းအချက်အလက်တွေကိုတတိရှိရှိပေးခဲ့သူတွေအပေါ်မှာမူတည်ပြီးကျွန်တော်တို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်အတိအကျဖော်ပြထားတဲ့ဗန်စင်းအချက်အလက်တွေအပေါ်မှာမူတည်ပြီးကျွန်တော်ရဲ့အစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ်
Mr. Andrews နေနဲ့အခုဒီအစီရင်ခံစာပေါ့နော်ဒီအစီရင်ခံစာဟာဒီအရှေ့တောင်အာရှနိုင်ငံတွေရဲ့ဟာဘလို့ရိုက်ခတ်မှုရှိနေမျှော်လင့်ထားလို့ရှိ
Well, you know, I had no idea last year that the report
မနေ့ကကျွန်တော်အစီအကံစာထဲမှာသတ်မှတ်ထားတဲ့မြန်မာစစ်ကောင်စီရဲ့လက်နက်အရင်းမြစ်တက်တက်နေရာမှာရှိနေတဲ့စင်ကာပူနိုင်ငံအနေနဲ့ဒီနှစ်အတွင်း90ရာခိုင်နှုန်းလောက်ထိကျဆင်းသွားမယ်လို့ကျွန်တော်အိမ်မက်တောင်မမှတ်ရခဲ့ပါဘူးဒါတကယ်ဖြစ်ခဲ့ပါတယ်စစ်ကောင်စီရနေတဲ့လက်နက်လမ်းကြောင်းကိုရပ်တန့်ခဲ့တယ်အဲ့ဒီအတွေ့အကြုံရလက်အနေနဲ့ဒေသတွင်းနိုင်ငံတွေရဲ့နိုင်ငံရေးစိတ်ဆန္ဒရှိဖို့ပဲလိုတာဖြစ်ပါတယ်အခုဆိုရင်စင်ကာပူမှာအောင်မြင်အောင်လုပ်နိုင်ခဲ့ပါတယ်ထိုင်းနိုင်ငံအနေနဲ့လည်းကျွန်တော်ရဲ့အစီအကံစာကိုကောင်းကောင်းကြိုဆိုထားတာဖြစ်တဲ့အထူးသဖြင့်ထိုင်းလွတ်တော်ရဲ့အမျိုးသားလုံခြုံရေးကော်မတီကနေဒီကိစ္စဆက်လက်ကင်တွယ်စစ်ဆေးသွားမယ်ဆိုတာကတိကဝပြုထားတယ်။ကျွန်တော်အနေနဲ့တော့ထိုင်းနိုင်ငံကနေထင်သာမြင်သာရှိတဲ့အပြုသဘောဆောင်တဲ့ရလဒ်တချို့ကိုမြင်တွေ့ရမယ်လို့အကောင်းမြင်ထားပါတယ်။ဒီကနေတဆင်စစ်ကောင်စီရဲ့လက်နက်နဲ့လက်နက်ပစ္စည်းတွေရရှိနေတဲ့လူလက်မှန်များပိတ်ဆို့တားမြစ်ဖို့ကျွန်တော်တို့အရှိန်အဟုန်နဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်။
မောင်နိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ် Tom Andrews ကိုမိုင်းဂျင်နိုင်ကဘန်ကောက်မြို့မှာတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဒီအမေရိကန်အတန်ကနေ2024ခုနှစ်ဇူလိုင်လ21ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190လို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့တနင်္ဂနွေနေ့ညပိုင်းဒီပုံမှန်တင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းရဲ့မှတ်စုများမြန်မာ့ပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုစတိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။စစ်ကောင်စီကဇူလိုင်10ရက်နေ့မှာဘဏ်လုပ်ငန်းရှင်ကြီးတွေကိုနေပြည်တော်ကိုခေါ်ယူတွေ့ဆုံခဲ့ပါတယ်။အဲဒီနောက်ပိုင်းဘဏ်တွေမှာငွေထုတ်မရအကန့်အသတ်နဲ့သာငွေထုတ်ပေးတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ်။ ဗန်ဒီဖြူလဲတော့မလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။ဒါပေမဲ့ဇူလိုင်15ရက်နေ့မှာတော့ဗန်ဒီမှာငွေတွေပြန်ထုတ်လို့ရပြီဆိုတဲ့သတင်းတွေကြားရပြန်ပါတယ်။ဘာကြောင့်ငွေတွေပြန်ထုတ်လို့ရလာပါသလဲ။စစ်ကောင်စီကဘယ်လိုနည်းနဲ့ဖြေရှင်းသလဲဆိုတဲ့အကြောင်းစောင်းမရှင်ပြည်သွေးနိုင်ကအခုတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းမှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေလက်ရှိဖြစ်ပေါ်နေတဲ့ငွေကြေးအကျပ်တဲကိုငွေဆက်ကူတွေရိုက်ထုတ်တဲ့ဈေးမီးတို့နီးနဲ့ဖြည့်ရှင်းနိုင်မလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်ကောင်စီဟာပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကနိုင်ငံတော်ပိုင်းနဲ့ပုဂ္ဂလိကပိုင်းဘဏ်တွေရဲ့နိုင်ငံကတွေဥက္ကဋ္ဌတွေနဲ့ဘဏ်တာဝန်ရှိသူတွေကိုနေပြည်တော်မှာခေါ်ယူတွေ့ဆုံခဲ့ပါတယ်အဲ့ဒီလိုတွေးဆုံပြီးနောက်ရက်တွေမှာဘန်တွေမှာငွေထုတ်မရဘူးအကန့်အသတ်နဲ့သာထုတ်ပေးနေတယ် ADM ဆက်တွေမှာလည်းငွေမရှိငွေထုတ်လို့မရဘူးဆိုတဲ့သတင်းတွေဟာလူထုကြားမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့တာတွေ့ရပါတယ်ဘန်လုပ်ငန်းတွေရပ်တန့်ဘန်တွေပြိုလဲတော့မလားဆိုတဲ့စိုးရိမ်တန်းဝေဖန်တန်တွေလည်းထွက်ပေါ်လာတာတွေ့ရပါတယ်ဒါပေမဲ့ဇူလိုင်15ရက်နေ့တနင်္လာနေ့မှာတော့ဘန်တွေမှာငွေတွေပြန်ထုတ်လို့ရနေပြီဆိုတဲ့သတင်းတွေကြားရပါတယ်ဒီလိုငွေတွေပြန်ထုတ်လို့ရအောင်စစ်ကောင်စီအနေနဲ့ဘယ်လိုနည်းလမ်းတွေနဲ့ဖြည့်ရှင်းလိုက်တယ်လဲဆိုတာစိတ်ဝင်စားစရာပါရန်ကုန်နေပြည်တော်မန္တလေးမြို့ကြီးများအပါအဝင်တိုင်းနှင့်ပြည်နယ်တို့ရှိပုဂ္ဂလိကဘဏ်များ၌ငွေသားအလွယ်တကူထုတ်ယူနိုင်တယ်လို့ ADM ဆက်များတွင်လည်းငွေဖြစ်တင်ပေးထားကြောင်းဘဏ်များကယနေ့ကြေညာထားသည်လို့ AOD သတင်းဌာနရဲ့ငွေလွယ်တကူထုတ်ယူနိုင်ကြောင်းဘဏ်များကြေညာဆိုတဲ့ဇူလိုင်15ရက်နေ့သတင်းမှဖော်ပြထားပါတယ်အဲ့ဒီတဲ့ရင်မှာပဲအခုလိုငွေတွေပြန်ထုတ်လို့ရတာဟာဘ ഹു ပံကပံ့ပိုးပေးလိုက်တဲ့သဘောပဲ။ဘန်တွေကိုဘ ഹു ပံကငွေချပေးလိုက်တော့ထုတ်လို့ရတာဖြစ်မယ်လို့ပို့ကုန်သွင်းကုန်လုပ်ငန်းရှင်တဦးရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါမယ်။ဇူလိုင်10ရက်နေ့ကဘန်ဥက္ကဋ္ဌတွေဘန်တာဝန်ရှိသူတွေကိုစစ်ကောင်စီကနေပြည်တော်ကိုဆင့်ခေါ်တွေးဆောင်ခဲ့တဲ့ကြရက်ဟာအတော်ကြီးမားခဲ့တာတွေ့ရပါတယ်။တွေးဆောင်ပွဲမှာစစ်ကောင်စီကောင်းဆောင်တွေကဘန်တွေအနေနဲ့တတ်မှတ်စည်းမျဉ်းတွေကိုဖောက်ပြတာဟာနိုင်ငံတော်ရဲ့စီးပွားရေးမူဝါဒကိုထိပါလာတဲ့အတွက်ဥပဒေပြဋ္ဌာန်းချက်များနဲ့ညီအရေးယူမယ်လို့ပြောကြားခဲ့ပါတယ်။တချိန်တည်းမှာပဲရိုးမဘန်ဥက္ကဋ္ဌဦးသိန်းဝေပါဝင် CEO ဥပမောင်စိန်နဲ့ဒါရိုက်တာအဖွဲ့ဝင်၉ဦးကိုဖမ်းဆီးစစ်ဆေးနေတယ်ဆိုတဲ့သတင်းတွေလည်းထွက်လာပါတယ်။ဒီလိုသတင်းတွေကြောင့်ထင်ကြေးတွေအမျိုးမျိုးနဲ့စီးပွားရေးလောကမှာကမောက်ကမကတောင်းကနှင်းတွေဖြစ်လာပြီးစီးပွားရေးလုပ်ငန်းရှင်ခရိုနီကြီးတွေပြရာခတ်ကုန်ပါတယ်ဘူဘန်ကထုတ်ဝေထားတဲ့ငွေဆက်ကူပမာဏနဲ့အခုဘန်တွေလက်ထက်မှာရှိနေတဲ့ငွေပမာဏကွာဟချက်ကကြီးမားနေတယ်ကွာဟနေတဲ့ငွေတွေဘယ်ရောက်သွားတယ်လဲလို့စစ်ကောင်စီခေါင်းဆောင်တွေကမေးခွန်းထုတ်တဲ့အကြောင်းနေပြည်တော်အစည်းအဝေးတက်ရောက်ခဲ့တဲ့ဘန်အရာရှိကြီးတဦးထံကသိရပါတယ်ဒါကြောင့်လဲလက်ရှိသုံးဆွဲနေတဲ့ငွေဆက်ကူတွေတရားမဝင်များကြီးညာမလားဆိုတဲ့ခံမှန်းချက်တွေလဲဘန်လောကမှာဖြစ်ပေါ်နေတယ်လို့အဆိုပါဘန်အရာရှိကြီးကပြောပါတယ်ဒီလိုသတင်းတွေထွက်ပေါ်လာလို့လားတော့မသိပါဘူးစီကံဖောက်ပြတဲ့ဘန်တွေအေးအေးယူမယ်လို့စစ်ကောင်စီကအစောပိုင်းမှာပြောခဲ့ပေးမယ်လို့ဘန်များဤမတီငွေရင်းအများရရှိမှုအခြေအနေများအရပြည်တွင်းဘန်များဤ non performing loans များကိုကောင်းစွာစီမံခန့်ခွဲနိုင်သဖြင့်မည်သည့်နည်းနဲ့မြတ်ဘန်တွေလွယ်လွယ်ကူကူပြိုလဲစရာလုံးဝမရှိကြောင်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကအသိပေးတယ်ဆိုတဲ့သတင်းကို11 Media သတင်းမှာဇူလိုင်23ရက်နေ့ကရေးသားထားတာတွေ့ရပါတယ်။လက်ရှိဘန်တွေရဲ့ငွေကြေးအကျပ်တဲကိုဖြည့်ရှင်းနိုင်ဖို့စစ်ကောင်စီဗဟိုဘဏ်ကပုဂ္ဂလိကဘန်တွေကိုငွေဆက်ကူ3 trillion ကျပ်ငွေဘီလီယံပေါင်း 3,000 ထုတ်ပေးခဲ့တယ်လို့ဘန်သတင်းရပ်ကွက်ကလာတဲ့အတိမပြုတ်နိုင်တဲ့သတင်းတွေကဆိုပါတယ်ဒီလိုငွေဆက်ကူတွေထုတ်ပေးခဲ့တဲ့အတွက်လက်တလို့ကြုံတွေ့နေရတဲ့ဘန်တွေကငွေထုတ်မပေးနိုင်တဲ့အခက်အခဲအကျတ်တဲတော့ပြေလည်သွားတဲ့အောင်ရှိပါတယ်ဒါပေမဲ့အခုလိုငွေဆက်ကူရိုက်ထုတ်ဖြည့်ရှင်းတဲ့နီလန်းဟာဘယ်လိုအကျိုးဆက်တွေဖြစ်ပေါ်လာနိုင်တယ်လဲဆိုတာကိုစီးပွားရေးပညာရှင်ဦးစိန်ထေးကအခုလိုပြောပြပါတယ
်ခုလိုဟလာဘန်တွေငွေထုတ်ချီတဲ့အခါမှာနော်ငွေတွေဆက်ကူတွေရိုက်ထုတ်ပြီးတော့မှအခုလိုပြန်ပြီးတော့ထုတ်ပြတယ်ဆိုတာတကယ်ဟာလာဖြစ်ခဲ့မယ်ဆိုရင်သူ့ရဲ့အကျိုးဆက်ကပါလဲဆိုရင် money supply တိုးလာပါမယ် money supply မှာလူတွေလက်ထဲမှာလှည့်လည်နေတဲ့ငွေကြေးပမာဏ များလာပါမယ်အဲ့ဒါများရင်ကိုယ်စည်းနှုံတက်တက်တယ်ကိုယ်စည်းနှုံတက်တယ်ဆိုတဲ့နေရာမှာတခုတော့ရှိတယ်ဝယ်လို့အများလို့ကိုယ်စည်းနှုံတက်တာလူရဲ့ငွေရှိလာရင်နော်လူကျင်နာတွေများမယ်ဝယ်မယ်ဝယ်ရင်တစ်ဖက်က supply လိုက်နိုင်မယ်ဆိုတော့ကိုယ်စည်းနှုံမတက်ဘူးဗျ supply ဆိုတာကလူတွေလိုအပ်တဲ့လူကျင်နာအလုံးဖြည့်ပေးနိုင်လို့ကိုယ်စည်းနှုံမတက်တဲ့ပြင်စုစုပေါင်းဝယ်လို့အများတဲ့တောင်ထုတ်လုပ်မှုတွေဆောင်မှုတွေတက်လာလို့စီးပွားရေးတောင်ကောင်းလာနိုင်ပါတယ်ဒါပေမဲ့ပြဿနာပါလေဆိုလက်ရှိမြန်မာနိုင်ငံရှိနေဟာဒီ supply မတော်နိုင်ဘူး။ဘာကြောင့်လဲ?ထုတ်လုပ်မှုတွေကကျတယ်ဆောင်းမှုကျတယ်စီးပွားရေးမကောင်းဘူး။အဲ့လိုထုတ်လုပ်မှုကျပြီး supply မတော်နိုင်တဲ့အတွက်ကြောင့်မို့လို့ဝယ်လိုအားများတယ်၊ရောင်းလိုအားနည်းတဲ့အတွက်ကြောင့်မို့လို့ကုန်စည်းနှုန်းတွေတက်တဲ့ inflation ဖြစ်ပါလိမ့်မယ
်။ငွေကြေးပမာဏများလာတဲ့အကျိုးဆက်ကိုဘယ်လိုဖြည့်ရှင်းသင့်ပါသလဲလို့ဥစိန်သေးကိုမေးတဲ့အခါ theory ရတော့အတိုးနှုန်းတွေမြင့်ပြီးစုဆောင်ငွေတွေတိုးအောင်လုပ်ရပါမယ်။ဗန်အပ်ငွေတွေများလာအောင်လုပ်ရပါမယ်။အစိုးရအသုံးစိတ်တွေလျှော့ရပါမယ်။အခွန်ကောက်ကရငွေတွေတိုးလာအောင်လုပ်ရပါမယ်။မှန်ကန်တဲ့ monetary policy ငွေကြေးမူဝါဒ fiscal policy ဗန်ဒါရေးမူဝါဒတွေချမှတ်ပြီးဆောင်ရွက်ရပါမယ်။ခက်တာကလက်ရှိအခြေအနေအရလူတွေကဗန်တွေမှာငွေမအချင်ကြတော့ဘူး။တခါဗန်တို့နှုန်းတဲ့ inflation နှုန်းကပိုများနေပြန်တယ်။စစ်ဖြစ်နေတော့အစိုးရကအသုံးစိတ်ကလည်းမလျှော့နိုင်ဘူးစစ်အသုံးစိတ်တွေကတိုးသုံးနေရပြန်တယ်ကုန်သွယ်ရေးစီးပွားရေးလုပ်ငန်းတွေကမကောင်းတော့အခွန်အခောက်ကရတဲ့ဝင်ငွေတိုးလာဖို့ကလည်းမဖြစ်နိုင်ဘူးလို့ဦးစိန်သေးကသူ့အမည်ကိုပြောပါတယ်ဦးစိန်သေးပြောသလိုပါပဲမှန်ကန်တဲ့ monetary policy ငွေကြေးမူဝါဒ fiscal policy ဗန်ဒါရေးမူဝါဒတွေချမှတ်ပြီးထိန်းဖို့လိုပါတယ်ဈေးနှုန်းတွေကိုအမိန်ပေးသတ်မှတ်တာဗန်လုပ်ငန်းရှင်တွေကိုဖမ်းဆီးစစ်ဆေးတဲ့နည်းတွေနဲ့ထိန်းလို့မရနိုင်ပါဘူး။ဆေးမီးတို့နည်းနဲ့ငွေဆက်ကူတွေအကန့်အသတ်မရှိရိုက်ထုတ်ပြီးဖြည့်ရှင်းတဲ့နည်းလမ်းဟာလက်ရှိအခြေအနေကိုပိုဆိုးသွားစေမှသာဖြစ်ပြီးအလွန်အကျွံငွေကြေးဖောင်းပွခြင်းဆိုတဲ့ hyper inflation ကိုသာမလွဲမသွေဖြစ်ပေါ်စေမှဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကိုပြည်သူနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်နေနေကျွန်တော်တို့ view မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ဒီ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရသလို Facebook ဆာမျက်နှာမှာလည်းနားဆင်ဖတ်ရှုလို့ရပါတယ်။အခုတစ်ခါတော့ကျွန်တော်တို့ဒီမြင့်ကွင်းကျမစုများအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်နိုင်ငံရဲ့အလွာဆုံးဆက်ဆံရေးခြေလှမ်းပိုစိတ်လာတယ်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့အလွာဆုံးဆက်ဆံရေးလှုပ်ရှားမှုတွေခြေလှမ်းပိုစိတ်လာပါတယ် FENCC လို့တိုင်းသားအဖွဲ့တွေမကပဲစစ်ကောင်စီရဲ့ထိပ်ပိုင်းပုဂ္ဂိုလ်တွေကစလို့မီဒီယာပါဝင်ဘာသာရေးအသင်းအဖွဲ့တွေအစုံထိတွေ့ဆက်ဆံမှုတွေပိုလှုပ်လာတာပါဒီအခြေအနေနဲ့ပတ်သက်ပြီးတော့ ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျမတ်စုမှာဖော်ပြပေးထားပါတယ်ခင်ဗျာ
မကြသေးခင်ကပဲတမရဟောင်းဦးသိန်းစိန်နဲ့စစ်ကောင်စီဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့တရုတ်နိုင်ငံကိုတီးခြားစီသွားခဲ့ပါတယ်ဦးသိန်းစိန်ကသူ့ရဲ့ခရီးစဉ်အတွင်းတရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ယီနဲ့တီးခြားတွေ့ဆုံခဲ့ပါတယ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကတော့ရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ဖိုရမ်ကိုတွားတက်တာပါရွေးကောက်ပွဲလုပ်ဖို့ပြင်နေတာတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။သူတို့နှစ်ဦးမသွားခင်ရက်ပိုင်းမှာဝပြည်သွေးစည်းညီညွတ်ရေးတက်မတော့ UWSA ဦးဆောင်ထားတဲ့ FPNCC အဖွဲ့ဝင်တွေကိုတရုတ်နိုင်ငံဖိတ်ကြားပြီးနိုင်ငံရေးတင်တန်းပေးခဲ့ပါသေးတယ်။အခုထိတော့စစ်ကောင်စီဥက္ကဋ္ဌကိုတရုတ်နိုင်ငံကဖိတ်ကြားခြင်းလုံးဝမရှိသေးပါဘူး။စစ်ကောင်ဆောင်အာဏာစွန့်ဖို့တရုတ်ဘက်ကလူလာနေတယ်ဆိုတော့ပေါ်ပြမှုတွေလည်းရှိပါတယ်။သိန်းစိန်နဲ့ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းအပြင်နိုင်ငံရေးပါတီတချို့ကိုလည်းတရုတ်နိုင်ငံကိုလာရောက်ဖို့ဖိတ်ခဲ့ပါတယ်။စစ်ကောင်စီကမှတ်ပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီ၄ခုကိုဖိတ်ကြားခဲ့တာပါ။ဇူလိုင်20ရက်ကနေ 28ရက်အထိ6ရက်ကြာမယ့်အဲ့ဒီခရီးစဉ်ကိုပြည်ခိုင်ဖြူပါတီ၊ကြားဖြူပါတီ၊ရခိုင်ဦးဆောင်ပါတီနဲ့ပြည်သူပါတီတို့သွားခဲ့ကြပါတယ်။သူတို့ကတော့တရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကဖိတ်ကြားတာဖြစ်ပါတယ်။ဂျာဟာအာနာသိမ့်မှုအလွန်3နှစ်ကျော်အတွင်းစစ်ကောင်စီကမပုံတင်ခွင့်ပြုထားတဲ့နိုင်ငံရေးပါတီတွေကိုပထမဆုံးဖိတ်ခေါ်တာလည်းဖြစ်ပါတယ်။နိုင်ငံရေးပါတီတွေအပြင်မီဒီယာနဲ့ဘာသာရေးအသင်းအဖွဲ့တွေကိုတရုတ်နိုင်ငံကဖိတ်ခေါ်တာတွေလည်းရှိပါတယ်။ဇူလိုင်ပထမပတ်ထဲမှာပဲရန်ကုန်မီဒီယာဂရုကရှန်ဟိုင်းမြို့ကိုသွားရောက်ခဲ့ပါတယ်။ရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ကပြုလုပ်တဲ့တည်င်းမီဒီယာစကားဝိုင်းကိုတက်ရောက်တာပါ။စကိုင်းနက်နဲ့ MRTB အပါအဝင်မီဒီယာ6ခုကလည်းပြီးခဲ့တဲ့ဧပြီလတုန်းကတရုတ်နိုင်ငံကမီဒီယာတွေစီလိလာရေးခရီးသွားခဲ့ပါသေးတယ်။နိုင်ငံတော်တန်ကမဟာနာယကအဖွဲ့အကျိုးဆောင်ဆရာတော်လည်းဇူလိုင်လအတွင်းမှာပဲဘေကျင်းမြို့ကိုကြွချီခဲ့ပါတယ်။ဒီခရီးစဉ်ဟာနှစ်နိုင်ငံဗုဒ္ဓဘာသာဂူလူဖလှယ်ဖို့နဲ့ချစ်ကြည်ရေးတည်ဆောက်နိုင်ဖို့လို့ဆိုပါတယ်။ဗုဒ္ဓဆွေတော်ပင်မှုအတွေ့နှစ်နိုင်ငံတန်ဃာတော်တွေဘီကျင်းမှာဆွေးနွေးခဲ့ကြတာလည်းရှိပါတယ
်။ ISB မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မကြာခင်မှာတော့ထူးခြားဆန်းများသတင်းများအစီအစဉ်ကိုထုတ်လင်းပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့အခုအရင်ဆုံးဒီမြမိုင်းမဘေးစာကဏ္ဍကိုထုတ်လင်းပေးပါပါ။မအေးတနာကျော်ကစီစဉ်တဆက်ပေးထားပါတယ်ခင်ဗျာ
။ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။video ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ video မြန်မာဝိုင်း facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။ video ဝိုင်းတော်သားများမင်္ဂလာပါ။တရင်မှန်တွေတည်ရကြရလို့ VOY ဝိုင်းတော်သားညီကိုမောင်နှမတွေကိုကျေးဇူးဥပက္ခာယတင်ပါတယ်။ဘေးပရာတွေဝေးကွာကြပါစေရှင်ဆိုပြီးတော့ချိုမာဆိုတဲ့တော်ရှင်ဆုတောင်းမြတ်တာပို့တာလာပါတယ်။ကျေးဇူးထူတင်ပါရဲ့နော်။ခင်ဖြူလင်းဆိုတဲ့တော်ရှင်ကလည်း VOY ဝိုင်းတော်သားရဲ့အားလုံးကျန်းမာနေကောင်းကြပါစေဆိုပြီးတော့ဆုတောင်းပေးလာတာပါ။ကျေးဇူးပါရှင်။ VOY စီစဉ်ကိုနားဆင်ကြည့်ရှုပြီးတော့မေးလာတဲ့တော်ရှင်တယောက်ရဲ့စာကိုပေါ်ပြပေးကြပါလေခင်ဝင်ဖိလစ်ပိုင်ကပါဆိုတဲ့သောရရှင်မှာ
ကျွန်တော်ကဖိလစ်ပိုင်မှာရောက်ရှိနေပြီးတော့အခြေချနေထိုင်နေတာ1994ခရဲကပါမေလ6ရက်နေ့ညသတင်းမှာပါတဲ့မဆုမြတ်မွန်ရဲ့ဆွေးနွေးကံအမေရိကန်တပ်သားတစ်ကိစ္စကိုကျွန်တော်အထူးစိတ်ဝင်စားပါတယ်ကျွန်တော်မှာသားတစ်ယောက်ရှိပါတယ်သူကအခုနောက်ဆုံးနှစ်တက်ကနိုလော်ဂျီမှာပညာသင်ကြားနေပြီးသူကကာရာတေတိုင်ကွန်ဒိုရက်စလင်းအားကစားသမားပါအတော့အစားမရှိမိမလိုက်စားခြင်းမရှိပါဘူး။သူကစိတ်ဝင်စားနေတာကြားပါပြီ။အမေရိကမှာ Marine Navy ဖြစ်ဖြစ်စစ်သားဖြစ်ဖြစ်တက်တဲ့ပညာနဲ့ဝင်ရောက်လုပ်ကင်ပြီးဆက်လက်ပညာသင်ကျင်လို့နီလန်းရှာဖွေနေတာအထက်တန်းကျောင်းသားဘဝကလေးကပါ။ဖြစ်နိုင်မယ်ဆိုရင်ဖိလစ်ပိုင်နိုင်ငံသားမြန်မာသွေးကိုကူညီလမ်းပြပေးကြပါအောင်ခင်ဗျာ။ကျေးဇူးတင်ပါတယ် VOA ရေ
။ဟုတ်ကဲ့ပါ။ဒီသောရှင်က American စစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မေးလာတဲ့အတွက်ကြောင့်မလို့ဒီအစီအစဉ်ကိုတင်ဆက်ပေးတဲ့မဆုမြတ်မောင်ကသူမေးညံ့ထားတဲ့ဒီ American စစ်တပ်မှာလက်ရှိတပ်သားတစ်စုဆောင်ရေတောင်းယူထားတဲ့ဥက္ကူကိုပိုင်ဆိုးကျော်ကိုမေးပေးထားပါတယ်။ဥက္ကူကိုပိုင်ဆိုးကျော်ကဒီတော်ရရှင်အခုကျွန်တော်တို့စီကိုမေးလာပြီးစာရေးလာတဲ့တော်ရရှင်ဥခင်ဝင်းတည်ခြင်းမဲ့မေးခွန်းလေးကိုဖြည့်ပေးထားပါရနော်။
ဟုတ်ကဲ့ခင်ဗျာ American စစ်တပ်ထဲကိုဝင်ဖို့ဆိုရင်အခုလက်ရှိမှာလိုအပ်တာကတော့အနည်းဆုံး green card တောင်မှမဟုတ်ရင်နိုင်ငံသားဖြစ်ဖို့လိုတယ်ခင်ဗျာ တကယ်လို့တချို့တခါလေကြာရင်ကိုရီးယားလိုဘာလို့မှအမေရိကန်စစ်သားစုဆောင်တပ်တွေရှိတယ်ဒါပေမဲ့အဲ့တပ်တွေကကိုရီးယားမတာဝန်ကျနေတဲ့စစ်သားတွေရဲ့တာသမီတွေအတွက်ပဲခင်ဗျာအနည်းဆုံးသူတို့မှ green card မှာနိုင်ငံသားဖြစ်ပေါ်တော့လို့ပဲဝင်ဖို့ဟာ
ဟုတ်အဲ့တော့အမေရိကန်နိုင်ငံသားမဟုတ်ဘူးနောက်တစ်ခါ green card မရှိဘူးဆိုရင်တော့အမေရိကန်စစ်တပ်ထဲကိုဝင်နိုင်ဖို့နီလန်းမရှိဘူးပေါ့နော
်အခုလက်ရှိမှာတော့မရှိသေးဘူးခင်ဗျာ
ဒါကတော့မဆုမြတ်မွန်ဆက်သွယ်မေးမြန်းထားတဲ့သောရရှင်ကဒီအမေရိကန်ပြည်သူစစ်တပ်ထဲဝင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရှင်းပြထားတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ရင်ဖွင့်စာတွေကိုခုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပဋိပက္ခတွေတဲ့နေ့စဉ်လူမှုဘဝကျက်တယ်လို့ပြည်ပအတိုင်းပြည်တွေမှာအလို့သွားလို့ကြတဲ့အခါမှာကြုံတွေ့ရတာတွေကိုသောရရှင်ကြီးရင်းဖွင့်စာရေးလာကြတာမကြာခဏရရှိပါရင်တော့ဒီမှာသောရရှင်တယောက်ကျွန်တော်ရဲ့ Facebook account ကိုဘသူ့ကိုမှမပြောပါနဲ့လို့မှာပြီးတော့တရုတ်ပြည်ရောက်ရခိုင်တိုင်းသားတယောက်ပါလို့ဆိုလာတဲ့သောရရှင်စာရေးလာတာကတော့
မင်္ဂလာပါဘူးရေခင်ဗျာကျွန်တော်ဟာရခိုင်တိုင်းသားတယောက်ပါအခုကျွန်တော်ဟာတရုတ်ပြည်ယူနန်ပြည်နယ်မှာနေပါတယ်ခင်ဗျာအခုဆိုရင်တရုတ်ပြည်နယ်မှာနေထိုင်ခွင့်စာအုပ်အစင်းအနီ9ရက်ကနေဝင်လာပြီးတရုတ်ပြည်ထဲကိုရောက်မှနေထိုင်ခွင့်စာအုပ်လုပ်ထားတဲ့သူတွေကိုပါတရုတ်စိုးရွားကအကုန်လုံးကိုလိုက်ဖမ်းနေပါတယ်ခင်ဗျာရခိုင်တိုင်းသားပါဝင်တရုတ်ပြည်ထဲကဖမ်းရှားလိုက်တဲ့သူတွေအားဆိုရင်အခုမူဆေမျိုးမှာဘေးနေရာကိုမှတော်လာလို့မရပဲဂျောင်ပိတ်ခံနေရတယ်လို့ဖြစ်နေပါတယ်အခုဆိုရင်မူဆေကိုရောက်နေတဲ့ကျွန်တော်တို့ရခိုင်လူမျိုးတွေအတွက်တော်တော်ကိုအခက်အခဲဖြစ်နေကြတယ်ညဆိုရင်လည်းစကားစကားနဲ့စူးစောင်းရေးလာဖမ်းတာတွေရှိတယ်။ကချင်လူမျိုးတွေအတွက်ဆိုရင်ကချင်လူမျိုးတွေရွာပြန်လို့ရအောင်တရုတ်ပြည်ထဲမှာရှိတဲ့ကချင်ဖွဲ့စည်းတွေကအပြည့်အဝကူညီပေးနေကြတယ်။ကျွန်တော်တို့ရခိုင်လူမျိုးတွေမှာဆိုရင်တရုတ်ပြည်ထဲမှာရှိတဲ့အရိုက်ခတ်တပ်တော်ကတာဝန်ခံတွေကိုတင်ပြလို့ရှိရင်လည်းဘယ်သူမှကိုဂရုမစိုက်ကြပါဘူး။ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးကျွန်တော်တို့အရိုက်ခတ်တပ်တော်ရဲ့တာဝန်ရှိသူတွေကိုတစုံတစ်ခုလောက်မေးမြန်းပေးစီရှင်ပါတယ်ခင်ဗျာ။ကျွန်တော်ပြောပြတဲ့အကြောင်းအရာတွေကမပြည့်စုံသေးလို့နားမရှင်းတာရှိရင်လည်းကျွန်တော်ကိုဆက်တွေ့မေးမြန်းလို့ရပါတယ်ကျေးဇူးပြုပြီးကျွန်တော်ရဲ့လုံခြုံရေးကြောင်းကျွန်တော်ဘသူဘဝဆိုတာနဲ့ဆက်တွေ့လမ်းကြောင်းကိုတော့တစိုက်လောက်ဝတ်ထားပေးပါကျေးဇူးတင်ပါတယ
်ဒါကတရုတ်ပြည်ထဲရောက်နေတဲ့သောရရှင်စာရေးပြီးတော့မေးလာတာဖြစ်ပါတယ်သက်ဆိုင်ရာကပဲဖြေကြားပေးနိုင်မယ်ထင်ပါတယ်နော်နောက်ထပ်သောရရှင်နေလင်းအောင်ဆိုတဲ့သောရရှင်ကတော့ဖြေပေါ့မှာအလုပ်သွားလုပ်နေကြရတဲ့မြန်မာအမျိုးသမီးလေးတွေကြုံရလေးရှိတဲ့အခက်အခဲကိုရေးလာတာပ
ါမင်္ဂလာပါ VOA မြန်မာအတန်းအစီအစဉ်မြန်မာနိုင်ငံရဲ့အခြေအနေကြောင့်စီးပွားရေးအလို့အကိုင်းခွင့်လန်းကျတဲ့ပြီးမြန်မာနိုင်ငံကအမျိုးသမီးငယ်လေးတွေလည်းအရှေ့လက်ပိုင်းဒေသဖြစ်တဲ့ UAE, Saudi Arabia, Oman, Iraq စတဲ့နိုင်ငံတွေမှာအေအကူဖြစ်သွားလို့လုပ်ကြရတယ်။အဲဒီလိုသွားလို့ရတဲ့နေရာမှာစိန်ခေါ်မှုတွေအများကြီးကြုံရတာပါ။တချို့ကကိုတိလက်ရောက်ကျူးလွန်ခံရတယ်၊မိသားစုနဲ့အဆက်အသွယ်လုပ်မရဘူး၊ Wi-Fi ပေးမထားဘူး၊လက်ကလည်းလွှဲမရဘူးဆိုပြီးအကြောင်းမျိုးမျိုးပြပါတယ
်။ဒါကဒီဘက်မှာရောက်ရှိပြီးတော့အလုပ်သွားလုပ်ကြတဲ့မြန်မာအမျိုးသမီးတွေအိမ်ကူလုပ်ကြတဲ့သူတွေကြုံတွေ့ရတဲ့အခက်အခဲကိုရေးလာတာဖြစ်ပါတယ်။ဒါမဲ့လည်းပြောရမယ်ဆိုရင်အဆင်ပြေပြီးတော့သူတို့အိမ်ရှင်နေတဲ့အဆင်ပြေနေတဲ့သူတွေလည်းရှိပါတယ်နော်။အခုဆက်ပြီးတော့ရန်ကုန်မြို့မှာကြုံတွေ့နေရတဲ့အခက်အခဲကိုရင်ဖွင့်လာတဲ့သောရရှင်ရဲ့စာတစောင်ကိုဖော်ပြပေးကြပါလိမ့်။မရဲငုံမြို့နယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးတွေပြက်နေလို့ဒုက္ခရောက်ရပါတယ်ဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့သက်ဆိုင်ရာကိုတိုင်ကြားလာတာပါ
။ရန်ကုန်တိုင်းဒေသကြီးမရဲငုံမြို့နယ်နှစ်ရက်ကွယ်သုံးရက်ကွယ်အင်းစိန်လမ်းမကြီးတစ်လျှောက်လမ်းမီးကြီးတွေအားလုံးပြက်နေပါလေ။ NDI အစိုးရအမေစုလက်ထက်ကလမ်းမီးကြီးတွေထင်းထင်းလင်းနေပေမဲ့အခုတော့2021ခုနှစ်အာနာသိမ့်ပြီးနောက်ပိုင်းကနေအခုထိဆိုတော့မီးပြက်နေတာ၃နှစ်ကျော်ပါပြီ။မီးတွေပြက်နေတော့ပြည်သူတွေရဲ့အိမ်တွေဆိုင်တွေညဘက်ဖောက်ထွင်းခိုးယူခံရတာပေါ့ညအချိန်ရင်တိုက်မှုတွေလည်းလက်သေးမဖော်နိုင်ပဲလူတွေတည်တယ်ရံဖြစ်တာကအစလူတက်မှုအစုံတရားခံရှာမရပါဘူးဒီလိုလမ်းမီးပြက်နေတာ EBC ကိုပြောတော့လဲစီပင်ကိုလွှဲချတယ်လေစီပင်ကိုသွားပြောတော့ EBC ကိုဗိုလ်လီဘောပြန်ပုတ်တယ်စီပင်ကလည်းတစ်ပင်တစ်ကိုင်းတွေကြောင့်မီးကျိုးတွေပြက်တယ်ဆိုတာသိလျက်နဲ့မခုတ်ကြပဲနဲ့ပြည်သူတွေကမြင်မတော်လို့ခုတ်ရင်လဲတစ်ပင်တစ်ပင်ခုတ်ထောင်သုံးနှစ်ဆိုပြီးချက်ချင်းရောက်ချလာတတ်လို့ပတ်စံပြီးဖြည့်ရှင်းရပြန်ပါလေဒီလိုဆိုတော့အာနာမတရားငန်းငန်းတက်တင်းထားသူတွေအနေနဲ့မီးမလာလို့ဆဲကြတဲ့အခါထောင်ချမဲ့အစားတာဝန်မယူကြတာဝန်မကြည်ကြပဲလက်ဆားနေကြတဲ့ EPC နဲ့စီပင်ကိုပဲထိထိရောက်ရောက်အေးအေးယူတင့်တာကို VOA ကလည်းတင်ပြပါရခင်ဗျာ
လျှက်စစ်နဲ့စီပင်ဒီကိစ္စကိုတေချာမကင်တွယ်လို့ဒီဟာကိုတက်ဆိုင်ရာကသိရှိပြီးအေးအေးယူပေးပါဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ဖ ယူရီကနေတိုင်ကြားလာတာဖြစ်ပါတယ်ရှင်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်။အားလုံးပုံမကောင်းမွန်တဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ View မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bammies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bammies.viewnews.com ဖြစ်ပါတယ်။ကျမအေးတနာကြပါ View ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေရဲ့ကျန်းရှင်ရွှင်လန်းချမ်းမြေကြပါစေရှင
်။ဘိုင်ဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုတခါတော့ဒီညအတွက်နောက်ဆုံးကြန့်ရှိတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ UK နိုင်ငံအခြေစိုက်ကုမ္ပဏီတစ်ခုကလေနဲ့ရေကိုသုံးပြီးတော့မော်တော်ကားမောင်းလို့ရတဲ့စွမ်းအင်လောင်စာဆီတစ်မျိုးထုတ်လုပ်ဖို့စမ်းသပ်နေပါတယ်။ဗြိတိန်နိုင်ငံကရွာတရွာမှာပဲ52ကြိမ်မြောက်ကမ္ဘာပဲဆေးမှုပြိုင်ပွဲကိုကျင်းပခဲ့ပါတယ်ဒီလိုကမ္ဘာလွှာကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ညံ့နဲ့မခင်ဖြူတွေတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
UK နိုင်ငံအခြေစိုက်ကုမ္ပဏီတစ်ခုဟာလေနဲ့ရေကိုသုံးပြီးမော်တော်ကားမောင်းလို့ရတဲ့စွမ်းအင်လောင်စာဆီတစ်မျိုးထုတ်လုပ်ဖို့စမ်းသပ်နေပါတယ်Zero ကုမ္ပဏီကထုတ်လုပ်တဲ့ဒီလောင်စာဆီကို Formula 1ကားပြိုင်ပွဲမှာသုံးတဲ့ပြိုင်ကားနဲ့စမ်းသပ်နေတာပါတဘာဝပတ်ဝန်းကျင်ကိုလည်းထိခိုက်မှုနည်းတဲ့ဒီလောင်စာဆီကိုရေထဲကရတဲ့ဟိုက်ဒရိုဂျင်နဲ့လေထဲကရတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုပေါက်ဆက်လိုက်ပြီးတဲ့နောက်ရလာတဲ့ကာဗွန်မိုနောက်ဆိုက်ဓာတ်ပေါင်းကိုတခြားဓာတ်ပြုမှုကိုအားပေးတဲ့ပစ္စည်းတွေထည့်သွင်းပြီးတော့ဖန်တီးထားတာပါအခုလိုဓာတ်ပစ္စည်းတချို့နဲ့ပေါက်ဆက်ဖွဲ့စည်းထားတဲ့လောင်ကျွမ်းမှုအားကောင်းတဲ့လောင်စာဆီကိုအဆင့်မျိုးမျိုးနဲ့ထုတ်လုပ်နိုင်ပြီးတော့လက်ရှိအများပြည်သူအသုံးပြုနေတဲ့ကားတွေရထားတွေလေယာဉ်တွေနဲ့ပြိုင်ကားတွေအထိပါသုံးနိုင်အောင်ထုတ်လုပ်ဆန်းသတ်နေတာပါလက်ရှိမှာတော့ဆက်ယုံသေးလေးနဲ့နည်းနည်းပဲထုတ်လုပ်နိုင်ပြီးလာမယ့်နှစ်တွေအတွင်းနောက်တစ်ဆင့်မှာတော့ဆက်ယုံအကြီးကြီးဆောက်ပြီးအမြောက်များထုတ်လုပ်ဖို့လည်းစီစဉ်ထားပါတယ်။အစအဦးပိုင်းမှာတော့ပုံမှန်ဒက်စီဒီဇယ်စီတွေထက်၄-၅ဆလောက်ဈေးကြီးနေမှာဖြစ်ပြီးနောက်၁၀နှစ်အတွင်းမှာတဖြည်းဖြည်းဈေးကျသွားဖို့လည်းမျှော်လင့်ထားပါတယ်။အခုလောင်စာအစ်စ်ကြောင့်ကမ္ဘာကြီးပူနွေးစီတဲ့ဖန်လုံအိမ်ဓာတ်ငွေတစ်ခုဖြစ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုကိုလည်းလျှော့ချနိုင်ဖို့မျှော်လင့်ထားပါတယ်ရှင်။
ဗြိတိန်နိုင်ငံအယ်လီမြို့နာကရွာလေးတစ်ရွာမှာပြီးခဲ့တဲ့ပတ်က52ကြိမ်မြောက်ကမ္ဘာပဲဆေးဖုတ်ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။1980ခုနှစ်ထဲကနှစ်စဉ်ကျင်းပလာခဲ့တဲ့ဒီပြိုင်ပွဲမှာပြောင်းကလေးတွေနဲ့ပဲဆေးလေးတွေကိုမှုတ်ပြီးပြစ်မှတ်ကိုထိအောင်ပြည့်ရတာပါ။12ပေအကွာကနေအချင်းတပေပတ်လည်ရှိတဲ့ပြစ်မှတ်ကိုချိန်ပြီးပြောင်းနေမှုတ်ရတာပါ။တချို့သူတွေကပြစ်မှတ်တိကျစေဖို့သူတို့ရဲ့မှုတ်ပြောင်းကလေးတွေမှာလေစာတက်ဆင်ထားပါတယ်။ပြစ်မှတ်အဝိုင်းမှာဆက်ဝိုင်း3ခုဖန်တီးထားပြီး
အလဲတဲတဲ့ထိတယ်ဆိုရင်ငါးမှတ်ရမှာပါအလဲကအခွက်ကိုထိရင်တော့သုံးမှတ်ဖြစ်ပြီးအပြင်ဆုံးဘက်ကအဝိုင်းနေရာကိုထိရင်တော့တမှတ်ရမှာပါငါးကမှုတ်ရမှာဖြစ်ပြီးအဲ့ဒီကရတဲ့အမှတ်နဲ့အနိုင်ရှုံးကိုဆုံးဖြတ်တာပါတီထွင်ဖန်တီးထားချက်မပါတဲ့ရိုးရိုးမှုတ်ပြောင်းပြိုင်ပွဲနဲ့ဘလို့ပြောင်းပုံစံနဲ့မဆိုပြိုင်နိုင်တဲ့အခွင့်ပြိုင်ပွဲဆိုပြီးပြိုင်ပွဲကိုနှစ်မျိုးခွဲကျင်းပခဲ့ပါတယ်အခုလိုပြိုင်ပွဲကိုကမ္ဘာနေရာအနှံ့ကပြိုင်ပွဲဝင်တွေလာရောက်ရှင်ပြိုင်ခဲ့ပါတယ်ခင်ဗျာ
လူ6ပုံစံလမ်းလျှောက်လို့ရတဲ့ဆက်ရုပ်6တူတစ်မျိုးကိုအီတလီနိုင်ငံဂျီနိုဝါမြို့မှာရှိတဲ့အီတလီနည်းပညာတက္ကသိုလ် IIT ကဖန်တီးလိုက်ပါတယ် Soft Food လို့နာမည်ပေးထားတဲ့ဒီဆက်ရုပ်6တူဟာလူ6ပုံစံအကောက်ကွေးလုပ်လို့ရပြီးရေစုခံပါတယ်ခြေထောက်ဆုံးရှုံးသွားတဲ့သူတွေအတွက်ဒီခြေထောက်ဟာကြီးမားတဲ့အပြောင်းလဲတစ်ခုဖြစ်တယ်လို့အနာဂတ်မှာထုတ်လုပ်မယ့်လူသူဆက်ရုပ်တွေအတွက်လည်းအသုံးဝင်နိုင်ပါတယ်။အခုလက်ရှိထုတ်လုပ်နေတဲ့ခြေတုတွေဟာကောက်ကွေးလို့မရပဲအပြားတိုင်းပဲဖြစ်တာကြောင့်မညီညာတဲ့မြေပြင်မှာအသုံးပြုရတာခက်ပါတယ်။အခုတီထွင်ထားတဲ့အကောက်ကွေးလုပ်လို့ရတဲ့ခြေတုဟာမညီညာတဲ့လမ်းတွေချောနေတဲ့မျက်နှာပြင်တွေပေါ်မှာသုံးနိုင်ပြီးဒူးကွေးတာကုန်းတာတွေလုံနိုင်တဲ့အပြင်ရေစိုးခံနိုင်အောင်ထုတ်လုပ်ထားတဲ့အတွက်မော်တာနဲ့လျှက်စပစ္စည်းအစိတ်ပိုင်းတွေမပါဝင်ပါဘူး။ဘယ်ပတ်ဝန်းကျင်မျိုးမှမဆိုသုံးလို့ရအောင်တီထွင်ချပြီးတော့ခြေထောက်အကျွအချမှာထွက်လာတဲ့နေရာစွမ်းအင်ကိုလည်းဆုပ်ယူနိုင်အောင်ဖန်တီးချပါရရှင
်။ဂျပန်နိုင်ငံမှာကလေးမွေးဖွားနှုန်းကျဆင်းလာပြီးအသက်ကြီးတဲ့လူဦးရေတိုးလာတဲ့အတွက်ကလေးဝတ်အတွင်းခံဒိုင်ပါထုတ်တဲ့ကုမ္ပဏီတွေဟာလူကြီးဝတ်အတွင်းခံဒိုင်ပါပြောင်းထုတ်လိုက်ကြပါတယ်2023ခုနှစ်ဂျပန်အစိုးရအချက်အလက်တွေအရကလေးမွေးဖွားနှုန်းဟာဂျပန်နိုင်ငံမှာ၈နှစ်ဆက်တိုက်ကြာဆင်းနေတာပါဂျပန်နိုင်ငံဟာကမ္ဘာပေါ်မှာအသက်အကြီးဆုံးလူဦးရေလည်းရှိပြီးတော့ကမ္ဘာစီးရင်အချက်အလက်တွေအရဂျပန်နိုင်ငံရဲ့လူဦးရေ29ရာခိုင်နှုန်းဟာအသက်65နှစ်နဲ့အထက်ရှိနေပါပြီအသက်ကြီးတဲ့လူတွေတိုးလာတာကြောင့်သူတို့အတွက်အတွင်းခံဒိုင်ပါပုံစံမျိုးစုံကိုလည်းထုတ်လုပ်နေပြီးအယောင်ကလည်းအရင်ကထက်နှစ်ဆတက်လာတယ်လို့ဒိုင်ယိုဒိုင်ပါအထွင်းခံကုမ္ပဏီကပြောပါတယ်လူကြီးတွေဟာကလေးတွေထက်ပိုပြီးရွေးချယ်တတ်တာကြောင့်နေရာမျိုးစုံအခြေအနေမျိုးစုံအတွက်အထွင်းခံဒိုင်ပါမျိုးစုံကိုထုတ်လုပ်ဖြစ်တယ်လို့လည်းကုမ္ပဏီကပြောပါတယ
်သူကြဆံများသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မခင်ဖြူတွေတို့တင်ဆက်ပေးကြတာဖြစ်ပါတယ်။သောရရှင်နေနဲ့ကျွန်တော်တို့ VA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့စီကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmesc@voanews.com ဖြစ်ပါတယ်။အခုကြန့်ရှိနေတဲ့အချိန်တွဲမှာတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ကတလဲကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ။
လေဗလန်နိုင်ငံရဲ့ခြေဆက်ဟက်စပူလာဖွဲ့ရဲ့လက်နက်တိုက်တွေကိုညဘက်မှာတက်ခတ်ခဲ့တဲ့အကြောင်းအစ်ဇွေးစစ်တပ်ကဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။လေဗလန်နိုင်ငံတောင်ဘက်အတွင်းပိုင်းကလက်နက်တိုက်တခုကိုအစ်ဇွေးရဲ့လေကြောင်းတက်ခတ်မှုခံခဲ့ရတဲ့အကြောင်းလေဗလန်စူရပယ်မီဒီယာတွေမှာဖော်ပြခဲ့ပြီးတော့အစ်ဇွေးကအတည်ပြုလိုက်တာပါ။လေဗလန်တောင်ပိုင်းကရော့ကက်ဒုံးတွေနဲ့လက်နက်တွေတူလောင်ထားတဲ့ဟက်စပူလာဖွဲ့ရဲ့လက်နက်တိုက်တခုကိုအစ်ဇွေးလက်ထက်ကတက်ခတ်ခဲ့တဲ့အကြောင်းအစ်ဇွေးစစ်တပ်ကထုတ်ပြန်ခြင်းမှာပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတအောင်ဒေါ်နယ်ထရန့်ဟာလုံခြုံမှုကြိုးစားခံခဲ့ရပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ရွေးကောက်ပွဲစီရင်ခီးစဉ်မနေ့ကပြန်ဆပါတယ်။တောက်ခံမှုရဖို့အပြိုင်ဆိုင်ကြိုးစားနေရတဲ့မစ်ရှိဂန်ပြည်နယ်ကစီရင်ခီးစဉ်မှာ Republican Party ရဲ့ဒုသမ္မတလောင်းဖြစ်သူနဲ့တူရွေးကောက်ပွဲဝင်မဲ့ Ohio ပြည်နယ်တက်လက်တော်မတ် JD Vance လည်းလိုက်ပါလာခဲ့တာပါ။ Wisconsin ပြည်နယ် Milwaukee မြို့က Republican Party ညီလာခံမှာသမ္မတကိုယ်စားလှယ်လောင်းတွေဖြစ်တီးပြုတ်ခဲ့ပြီးနောက်မနေ့တုန်းကစီယွန်ခီးစဉ်ကိုအတူတွဲထွက်လာတာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဝန်တန်းအလုပ်နေရာအတွက်စစ်မှုထမ်းအောင်မိသားစုတွေကိုပေးထားတဲ့ခွဲရန်းကိုရှော့ချဖို့တရားရုံးညွန့်ကဒီကနေ့ပဲဆုံးဖြတ်လိုက်တာကြောင့်ဆန္ဒပြကြောင်းသားတွေအတွက်အောင်ပွဲတစ်စီတစ်ပိုင်းဖြစ်ခဲ့ပါတယ်။အငင်းပွားစရာခွဲရန်းစနစ်ကိုမကျေနပ်မှုတွေကြောင့်ကန့်ကွက်ဆန္ဒပြပွဲတွေနိုင်ငံနဲ့ပေါ်ပေါက်ပြီးတဲ့နောက်တရားရုံးညွန့်ကဆုံးဖြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လုံးချင်ညာပြခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ရှောက်ကန်ချမ်းဖြစ်ပြီးတော့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဒီအန်ဝမ်ဖြစ်ပါတယ် VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 32kHz 9383ည9383ည လိုင်းဒိုမီတာ 51kHz 5885နဲ့
လိုင်းလက်မီတာ190 kHz 55ရုပ်ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်တော်လာရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ညနေပThis program.